Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2022ခုနှစ်ဇူလိုင်လ3ရက်တနင်္ဂနွေညစီစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်ခြုံလွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ38 52နဲ့လိုင်းလံမီတာ190ကနေတိုက်ရိုက်ခြုံလွှင့်ပေးနေပါပြီရှင် VOA ရဲ့ Radio စီစဉ်လေးကိုတော့အတန်နဲ့တာမကရုပ်တန်နဲ့ပါဖြည့်ဆွတ်တင်ဆက်ပေးနေပါတယ် VOA Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာbami.voanews.com တို့ကနေပြီးတော့ကြည့်ရှုနားဆင်လို့ရပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်နဲ့ကျွန်မခင်ဗျူထွေးတင်ဆက်ပေးပါမယ်ရှင
်အားရခတ်သိမ်းကင်းကျင်းကြပါစေယူကရိန်းနဲ့ဆက်ကရုရှားမျိုးတပြုတ်မှာပေါက်ကွဲခဲ့တဲ့အတွက်လူအနည်းဆုံး3ယောက်သေဆုံးသွားခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကပြောလိုက်ပါတယ်ရုရှားပြည်သူတွေသတင်းချက်လက်ရရှိအောင် software နည်းပညာတွေနဲ့ American ကြောတော့လောက်ခံပေးထားတဲ့အဖွဲ့တွေကအခုညှိပေးနေကြပါတယ်စစ်စုတစုတွေဝေဖန်မှုတွေနဲ့အငင်းပွားမှုတွေကြုံရပြီးတဲ့နောက်ယူကရိန်းစစ်ပွဲရဲ့တွန်းအားနဲ့အတူအပြည်ပြည်ဆိုင်ရာရာဇဝတ်မှုခုံရုံး ICC ဟာအနည်း20မြောက်နေ့ကိုတောက်ကြနေ့ကဆင်နွှဲလိုက်ပါတယ်အဒီလိုသတင်းတွေပေါဝင်နောက်ဆုံးကသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကျွန်တော်တပေါက်တန်းတို့ကတင်ပြကြမှာပ
ါဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေအပြီးနားဆင်ကြရမယ့်အထဲမှာတော့ရခိုင်ပြည်နယ်တွင်းက ITB ဒုက္ခသည်စခန်းတွေထဲမှာစစ်စုနှစ်နဲ့ချီနေထိုင်နေကြတဲ့မွတ်စလင်တွေဘယ်လိုနေထိုင်ဖြတ်သန်းနေကြပါလဲ
ဟိုရဲကစိတ်ကတမျိုးလာဝကကစေတာတမျိုးစကြကတစေတာအဲ့ဒါအများကြီးပဲမခိုက်ဘူးကြီးကြီးတဲ့ကြီးကြီးများတယ်နော်အဲ့ဒါတကူ
ပဲရခိုင်ပြည်နယ်အထွတ် ITB မွတ်စလင်တွေရဲ့သွာလာနေတိုင်းစားတောက်မှုအခက်အခဲတွေအကြောင်းကိုစူးစီးတင်ပြပေးဖို့ရှိတယ်လို့ဩစတြေးလျနိုင်ငံအနောက်ပိုင်းမှာပင်လယ်ပြင်အမှိုက်တရိုက်ကင်းစင်ရေးဘယ်လိုကျိုးပန်းနေကြသလဲဆိုတာနဲ့မိုးခေါင်ရေရှားမှုနဲ့အစိုးရမူဝါဒတွေကြောင့်ဤရက်ကဂျုံဆိုင်လေသမားတွေအခက်အခဲကြုံနေရတဲ့အကြောင်းတွေကိုနောက်ပိုင်းမှာတင်ပြပေးသွားပါမယ်တနင်္ဂနွေနေ့ညရဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုတော့ဒီညအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတင်မောင်စန်းနဲ့ကိုစော်ဝင်းလိုင်တို့ကပြောပြပေးပါမယ်ရှင
်။ယူကရိန်းနဲ့ဆက်ကရုရှားမျိုးတပြုတ်မှာပေါက်ကွဲခဲ့တဲ့အတွက်လူအနည်းဆုံး3ယောက်သေဆုံးသွားခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။စစ်ရေးရတုံ့ပြန်မှုဘယ်လိုဂိုရော့မျိုးမှာအရက်သားတွေသေဆုံးအရက်ပဲအခြေခံအဆောက်အုံတွေပျက်စီးရတာဟာယူကရိန်းဘက်ကကြမ်းရမ်းတာဖြစ်ပြီးစစ်ရေးအပအဝင်အပြင်းထန်ဆုံးပုံစံနဲ့တုံ့ပြန်မှုလိုတယ်လို့ရုရှားလွှတ်တော်အမတ်အန်ဒရီကစ်ရှော့စ်က Instagram လူမှုစာမျက်နှာမှာတောင်းဆိုလိုက်ပါတယ်။ယူကရိန်းတာဝန်ရှိသူတွေဘက်ကတော့အစင်လာတိုက်ဘာမှမပြောပါဘူး။သိမ့်ပိုက်ထားတဲ့ရုရှားစစ်စခန်း၄ခုထဲကတစ်ခုကိုယူကရိန်းကတိုက်ခိုက်ခဲ့တယ်လို့ယူကရိန်းမယ်လီတိုပေါမြို့တော်ဝင် Ivan Fedorov က Instagram မှာရေးပါတယ်။ယူကရိန်းရှေ့ပိုင်းတွင်ဗာဒေတာမှာတော့ရုရှားတပ်တွေကဘုံကျဲပစ်ခတ်တိုက်ခိုက်နေတဲ့အတွက်တိုက်ပွဲတွေပြင်းထန်နေကြပါတယ်။ Liskat မြို့ကိုလုံးဝအုပ်စုဝိုင်းထားပြီးခွဲထွက်ရေးတပ်တွေရဲ့ကိုယ်စားလှယ် NV Marotchoku ကတပ်စတင်ဌာနကိုပြောကြားလိုက်ပါတယ်။ဒါပေမဲ့မြို့ကိုရုရှားတပ်တွေကဝိုင်းထားနိုင်တာမဟုတ်သေးပဲယူကရိန်းစစ်တပ်ရဲ့ထိန်းချုပ်မှုအောက်မှာမြို့ကရှိနေစေဖြစ်တယ်လို့ယူကရိန်းအမျိုးသားအစောင့်တပ်ကိုယ်စားလှယ် Ruslan Muzichak ကယူကရိန်းရုပ်မြင်သံကြားကိုပြောလိုက်တဲ့အကြောင်းရုရှားရိုက်တာသတင်းဌာနကပြောပါတယ်။ကာကစ်ပတ်ဝန်းကျင်ဒေသမှာလည်းတိုက်ပွဲတွေပြင်းထန်နေပြီးလူ၄ယောက်သေဆုံးခဲ့တာ၃တန်ရရှိခဲ့တယ်လို့သတင်းတွေကဆိုပါတယ
်။ယူကရိန်းကိုကျူးကျော်တိုက်ခတ်ခဲ့တဲ့စစ်ပွဲနဲ့ဆိုင်တဲ့သတင်းအချက်အလက်တွေကိုရုရှားအစိုးရကနိုင်ငံအတွင်းကတ်တက်ဖိနှိပ်နေတာကိုကြော်လွှမ်းနိုင်မဲ့ software ကိုအမေရိကန်ကကြော်ရောက်နောက်ခံပေးထားတဲ့အဖွဲ့အစည်းတစ်ခုကရုရှားပြည်သူတွေကိုထောက်ပံ့ပေးနေတယ်လို့အဲ့ဒီအဖွဲ့ရဲ့ပြောကြားချက်ကိုကိုကပြီး AP သတင်းဌာနမှာဖော်ပြပါတယ်။ဖေဖော်ဝါရီလမှာအင်းနီချင်းယူကရိန်းကိုကျူးကျော်တိုက်ခတ်ခြင်းကဆလို့တရားလွတ်လပ်တဲ့သတင်းဌာနတွေပေါ်ရုရှားအစိုးရကကန့်တတ်မှုတွေတင်းကျလှုပ်ဆောင်လာတာမှာစစ်ပွဲအဖြစ်အမည်တပ်ခေါ်ဆိုတာနဲ့စစ်ပွဲပေါ်ဝေဖန်ရေးသားကြတဲ့သတင်းတောက်တွေဟာအရေးယူခံရမယ့်ချင်းချောက်မှုတွေနဲ့ရင်ဆိုင်နေရတာပါ။အမေရိကန်အစိုးရကငွေကြေးထောက်ပံ့ပေးထားတဲ့ Open Technology Fund OTF အဖွဲ့ကတစဉ်တန်းနဲ့ချီတဲ့ရုရှားပြည်သူတွေအတွက် Virtual Private Network လို့ခေါ်တဲ့ VPN တွေထုတ်ပေးနေတဲ့ပုဂ္ဂလိကကုမ္ပဏီတွေကိုငွေကြေးထောက်ပံ့ပေးနေတာဖြစ်ပါတယ်။အဲ့ဒီ VPN တွေသုံးပြီးအစိုးရကစင်စာပိတ်ပင်ကန့်သတ်ထားတဲ့ Internet Website တွေကိုရုရှားပြည်သူတွေကတက်ကြည့်ကြတာပါ။ရုရှားနိုင်ငံပေါ်နိုင်ငံတကာရဲ့တံခါးပိတ်ဆို့မှုတွေအသက်ဝင်လာတာကြောင့်နိုင်ငံခြားကုမ္ပဏီတွေတန်းပြည်တွင်းကထွက်ခွာသွားတဲ့အချိန်ထဲမှာပဲကုန်ကျစရိတ်တွေမြင့်တက်လာတဲ့အတွက်ရုရှားက VPN ဖြန့်ချိပေးသူတွေအတွက်အမေရိကန်က OTF အဖွဲ့ရဲ့ကူညီပံ့ပိုးပေးမှုဟာအရေးပါတယ်လို့ဆိုပါတယ်။ရုရှားနိုင်ငံထဲမှာ VPN သုံးတဲ့သူလက်ရှိမှာတတန်းခွဲရှိတယ်လို့ဆိုပါတယ်။ဒီနည်းဟာသတင်းမီဒီယာစစ်ဆင်မှုတွေကိုတင်းကျချုပ်ချယ်ထားတဲ့တရုတ်နဲ့မြန်မာနိုင်ငံတို့မှာအသုံးပြုနေကြတာတွေကိုနမူနာယူပြီးရုရှားမှာပါအခုလိုလှုပ်ဆောင်လာတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျ
။စစ်စုနှစ်စုတွေ့ဝေဖန်မှုတွေနဲ့အငင်းပွားမှုတွေကြုံခဲ့ရပြီးတဲ့နောက် Ukraine sebagai tuan ane tu, PV saya kau yo, yang semua kau yo ICC ha, ane ni sebanyak ni ko tak jadi ka senyala ibarat. Yama beri ni lo tiga le, si yang semua saya dah bantu ni cakap, tangguh aku sesi malam mah itu kejapi, dahulu kau teh papa, nanti nak kau ni jalan, tapi ni mah ICC ko tu dah ngah lap cepat le. Ni bawa ni sebetulnya, ngamu ko beri si encik cahaya ni ibarat, alamga Afrika dah bawa kau zaman ni posi ngah lap cepat le. อภวินในงานนี้ก็เตียมซ้วยสู่จริงลบผิดเสียเตียซ้วยสู่နိုင်ซ้อมไม่ရှိလို့ဖြစ်စေဒီမျိုးသုံးတပ်ဖြတ်မှုလူသားမျိုးနွယ်ပေါ်ကျွလို့နဲ့ရာဇဝဲမှုနဲ့စစ်ရာဇဝဲမှုနဲ့ကျူးကျော်မှုတွေအတွက် အခုဒီတော့လူသိများတဲ့အဆိုကခေါင်းဆောင်တွေကိုICCကအရေးမယူနိုင်ခဲ့သေးပါဘူး။Ivy Coast ကတပ္ပရာဟောင်း၊လော်ရန့်ဘတ်ဘိုမှာအပြစ်မရှိကြောင်းICCကကြီးညာခဲ့ရတယ်လို့ကွန်ဂရက်ဒုတိယတပ္ပရာဟောင်းယန်ပယ်ရီဘမ်ဘာကိုလည်းယူကာယာမှာတည်တည်လွတ်ခဲ့ပါတယ်။ကညာတပ္ပရာဦးရုကင်ညာတာပေါ်မှာဆွဲဆိုထားတာတွေကိုလည်းဆွဲချက်မပြောက်တဲ့အကြောင်းဆုံးဖြတ်ခဲ့ပါတယ်။
Scotland ပြည်သူတွေဟာဗြိတိန်ကနေခွဲထွက်ပြီးတခြားလွတ်လပ်တဲ့နိုင်ငံဖြစ်လာပြီးအပေါ် 50 ရာခိုင်နှုန်းစီသဘောထားကွဲပြားမှုရှိနေတယ်လို့ Sunday Times သတင်းစာရဲ့ The Panabis ကအခုကောက်ယူခဲ့တဲ့စစ်တမ်းအရာ 48ရာခိုင်နှုန်းကလွတ်လပ်ရေးကိုလိုလားပြီး 59ရာခိုင်နှုန်းကတော့မလိုလားကြောင်းနဲ့ 900ရာခိုင်နှုန်းကတော့မသိဘူးလို့ဖြေဆိုခဲ့ကြပါတယ် The Panabis ကပဲပြီးခဲ့တဲ့ ဧပြီလမှာကောက်ယူခဲ့တဲ့စစ်တမ်းမှာတော့ 49ရာခိုင်နှုန်းကလွတ်လပ်ရေးအတွက်ထောက်ခံပြီး 49ရာခိုင်နှုန်းကမထောက်ခံကြောင်းသဘောထားပြီးခဲ့ကြပါတယ် အခုနောက်ဆုံးစစ်တမ်းကတော့လူပေါင်း 1010 ကိုကောက်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ
အန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေစနေနေ့အထိ၅ရက်မီတာ36နှစ်ကီလိုဟတ်6.9ခွန်3ညနေ9.15ညပိုင်းမီတာ95.9ရုပ်ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190ကီလိုဟတ်15.9ကနေပြထုတ်လွှင့်ပေးနေပါရဲ့ရှင်တနင်္ဂနွေညပိုင်းတရင်တွေကို ဗီယူကဆက်လက်ကြီးညာနေပါတယ်အဲဂျဇီရာသတင်းစာဆီယာမှာရှီရင်အဘူအက်လေးကိုထိမှန်ခဲ့တဲ့ကြီးစံကိုအမေရိကန်ပြည်မှုဆိုင်ရာလေ့လာသူတွေကိုပြရလိုက်ကြောင်းပါလက်စတိုင်းအာဏာပိုင်တွေကပြောကြားပါတယ်သတင်းစာဆီယာမှာသိဆုံးသွားတာနဲ့ပတ်သက်ပြီးလိခဲတဲ့အခြေအနေဖြစ်နေတာကိုဖြေရှင်းနိုင်ဖို့ခြေလှမ်းတရဖြစ်တယ်လို့ပြောပါတယ်အခုလိုကြေညာချက်ကအမေရိကန်တပ်ရုပ်ပိုင်တန်အစ္စရေးနဲ့အသိပ္ တရင်းစာဆရာမရှရင်းအဘူအိုက်လေးကိုတင်းတ်ကြည်စာထိမှန်ခဲ့တာဖြစ်ပါတယ်။အရော့ကဘာမှာအဘူအိုက်လေးဟာလူသိများတဲ့တရင်းစာဆရာမဖြစ်ပါတယ်။အဒီတုန်းကသူနဲ့အတူရှိနေကြတဲ့လုပ်ဖော်ကိုင်ဘက်တွေကရောပါလက်စတိုင်းတာဝန်ရှိသူတွေကပါအစ္စရေးရဲ့ပြစ်ခတ်မှုကြောင့်ဖြစ်တယ်လို့ပြောခဲ့ကြပါတယ်။အစ္စရေးကတော့သူ့ရဲ့စစ်တပ်ဟာပါလက်စတိုင်းတင်းတ်တမားနဲ့ပြစ်ခတ်ခဲ့တာဖြစ်ပြီးဘသူကတရင်းစာဆရာမကိုပြစ်ခတ်တယ်ဆိုတာမရှင်းပါဘူးလို့ပြောပါတယ်။သူမကိုပြစ်ခတ်တယ်လို့ယူဆတဲ့ rifle တင်းတ်ကိုအစ္စရေးကဖော်ထုတ်ထားပြီးဖြစ်ကြောင်းပြောခဲ့ပြီးကြီးစံကိုမကြည့်ပဲကောက်ချက်မစွဲလို့ကြောင်းအစ္စရေးကဆိုပါတယ်။အစ္စရေးကိုမယုံတဲ့အတွက်ကြောင့်ကြီးစံကိုအစ္စရေးကိုမပေးနိုင်ကြောင်းပါလက်စတိုင်းဘက်ကပြောခဲ့ပါတယ်။ကိုစစ်တပ်ကပါလက်စတိုင်းတွေကိုပြစ်ခတ်တဲ့အခါအစ္စရေးကစုံစမ်းစစ်ဆေးတာလာချီနှစ်ချီကြားရပြီးနောက်ဆုံးတိတ်တိတ်ဆိတ်ဆိတ်နဲ့ပဲအမှုကိုပိတ်သိမ်းတတ်တယ်လို့လူခွင့်ရဲ့အဖွဲ့တွေကတော့ပြောပါတယ်။နီနာပိုက်ဆိုင်ရာအလုပ်တွေအတွက်အမေရိကန်ကျွမ်းကျင်သူတွေကိုကြီးစံကိုပေးရခဲ့ပါတယ်လို့ပါလက်စတိုင်းရှေ့လေချုပ်အကမ်အယ်ကာတိကပြောကြားပါတယ
်။ဒီဥတမရရှိချင်းပြင်ဟောက်ကွန်ကျွန်းကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းကလာရောက်စဉ်တမရနဲ့အတူအုပ်စုလိုက်ဓာတ်ပုံအတူတွေ့ရခဲ့တဲ့ဟောက်ကွန်ဥပဒေပြုအမတ်ကသူ့မှာကိုဗစ် -19 ကူးစက်နေတာကိုစမ်းသပ်တွေ့ရှိခဲ့ကြောင်းဒီကနေ့အတည်ပြုပြောဆိုပါတယ်။တမရရှိဟာဗြိတိရှ်တို့ထံကဟောင်ကောင်ကျွန်းပြုတ်နိုင်ငံကိုပြန်အပ်ခဲ့တဲ့25နှစ်ပြည့်အခမ်းအနားတက်ရောက်ဖို့လုံခြုံရေးတွေတင်းကျပ်စွာချထားပြီးတွားရောက်ခဲ့တာပါ။ဒါဟာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့က ပြည်မာကြီးပြင်ပကိုသမရရှိအနေနဲ့ပထမဆုံးကျင်းတွားရောက်ခြင်းလည်းဖြစ်ပါတယ်အသက်50နှစ်အရွယ်စတီဗင်ဟိုးဟာတရုတ်ပြည်မာကြီးကိုလူလာတဲ့ပါတီဝင်အမတ်တဦးဖြစ်ပြီးဂျာတာပရီနေကသမရရှိချင်းဖြစ်တဲ့လူဓာတ်ပုံတွေ့ရိုက်ဖို့ခွင့်ပြုချက်ရခဲ့တဲ့လွတ်တော်အမတ်တရားတွေကတဦးဖြစ်ပါတယ်စတီဗင်ဟိုးဟာသမရရှိရဲ့အနောက်ဘက်နှစ်တန်းကျော်မှာရနေခဲ့တယ်လို့အစိုးရကထုတ်ပြန်တဲ Tuma COVID Kusenile Surago, Mapiata Gabime, not in the Taujani Santa Tecama, Mate Jarepi Tola Lusubare, Ailumi Yarepi Tola Bidena, Taujani Gabulo de Canago, Tuni, and Matepo Sumchaka Lusubare, Tunet Chata Uru, COVID Kusenirago, Tishigera Piparakne.
Glacier Beda, Sigan in the Chani Arigo, Internet Poma, Sharget, Jigge, to the Yet, the Red Chaletrigo, Gugara, Lulia, Pip is all my Pibare. ပုဂ္ဂလကတရေချက်လက်တွေကာကွယ်ရေးနဲ့ပတ်သက်ပြီးသူ့ရဲ့ဘလော့မှာဂူဂယ်ကတောက်ချာနေကအခုလိုတင်ခဲ့တာဖြစ်ပါတယ်အမေရိကတရားလွှတ်တော်ချုပ်ကကလေးချက်ချတာဟာဖွဲ့စည်းပုံကပေးထားတဲ့အခွင့်အရေးမဟုတ်ဘူးလို့ဆုံးဖြတ်ပြီးတဲ့နောက်ပိုင်းမှာပြည်နယ်တွေကကလေးဖြတ်တာကိုတားမြစ်တဲ့ဥပဒေတွေပြဋ္ဌာန်းခဲ့တာကြောင့်ဂူဂယ်ကအခုလိုကျင်ညာလိုက်တာဖြစ်ပါတယ်ပြည်နယ်ဥပဒေတ matan, tamamo, internet matan we go tongchi, tonso mude shi delo, Google la piovare. Dabie, Kalifia de Sigan Puri lamga, Kalimwe, Kalimwe on low beat a Sigan we, Buya Siwa Bawin, Savannah, la we could not beat a Sigane, a Puri, go lay a chabit a Sigan rene, a labian, Kose Kudamu low beat a Sigan we go sharp with tissue in there, tissue jam, matan, lulio, chabi machabane.
Australia နိုင်ငံအရှိဘက်ခြမ်းဒေသမှာမိုးအဆက်မပြတ်ရွာသွန်းနေတာနဲ့လေပြင်းတိုက်ခတ်မှုတွေကြောင့်နိုင်ငံရဲ့အကြီးဆုံးစစ်နေမြို့အနောက်တောင်ပိုင်းကထောင်နေချီတဲ့ဒေသကနေဘေးလွတ်ရာကိုရှောင်တိမ်ပေးကြဖို့အာဏာပိုင်တွေကညွှန်ကြားချက်ထုတ်ပြန်ထားပါတယ်
So this combination of heavy rainfall and the overflow
အခုလို မိုးတဲထန်သောရွာသွန်းခြင်းအကျိုးဆက်အဖြစ်နဲ့ ဝရန်ဂမ်ဘာ ဆေကရေတွေဆန်ထွက်ကျလာခြင်းက မြစ်ချောင်းရေတွေရှံပြီးတိတာကြီးမားတဲ့ရေကြီးမှုတွေနဲ့ရင်ဆိုင်ရနိုင်ပါတယ်လို့ဩစတြေးလျအရေးပေါ်ဌာနနဲ့ခုခံကာကွယ်ရေးဝန်ကြီးစတက်ဖ်ကုတ်ကပြောသွားတာပါမနစ်ကဒီဒေတာမှာကြုံတွေ့ခဲ့ရတဲ့အလားတူမိုးသက်ရေကြီးမှုတွေနဲ့အခုတစ်ခေါက်ပိုဆိုးလာနိုင်တယ်လို့ဆိုပါတယ်ဒါပြင်2018ခုနှစ်ရေကြီးမှုတုန်းကအနေနဲ့မကြုံခဲ့ရသူတွေအနေနဲ့လည်းအခုဒီချိန်မှာမနစ်ကလိုပဲဘာမှ
တနင်္ဂနွေနေ့ညအတွက်နောက်ဆုံးရသတင်းလေးကိုဦးတမောင်တန်နဲ့ကိုဇော်ဝင်းလိုက်လို့ပြပြပေးကြပါရှင်အခုဆက်ပြီးတော့သတင်းစာမားတွေတင်ပြပေးပါမယ်2012ခုနှစ်ရခိုင်ပြည်နယ်အတွင်းဘာသာရေးလူမျိုးရေးအခြေခံပြည်ပခါရီကြောင့်ဒုက္ခသည်စခန်းတွေရဲ့ကိုရောက်ခဲ့ကြတဲ့ရုံးကြများစုပါတဲ့မွတ်စလင်တွေဟာဆယ်စုနှစ်တခုကြာလာပြီမဲ့လို့ဒုက္ခသည်စခန်းတွေထဲမှာပဲမျှော်လင့်ချက်နဲ့အနာဂတ်မဲ ဲ့ရခိုင်ပြည်နယ် IDB ဒုက္ခသည်စခန်းတွေကမွတ်စလင်တွေရဲ့မျောလင့်ချက်တောင်းဆိုချက်တွေနဲ့ပတ်သက်လို့မဆုမွန်မွန်ကမေးမြန်းပြီးတော့စူးစီးတင်ပြပေးထားပါရဲ့ရှင်
။လွန်ခဲ့တဲ့ဇန်နဝါရီ2012ခုနှစ်တုန်းကရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်လူများပြားသေးကြီးခဲ့ရတယ်လို့နေအိမ်တွေစီးပွားရေးလုပ်ငန်းတွေပါတော်တော်များများဖျက်ဆီးခံခဲ့ရတာဖြစ်ပါတယ်။ရိုဟင်ဂျာတွေအပါအဝင်ထာနေမွတ်စလင်တွေကိုမူရင်းနေရာတွေကနေ IDP ပြည်တွင်းဒုက္ခသည်စခန်းတွေမှာအာဏာပိုင်တွေကနေရာချထားပေးခဲ့ပါတယ်။2018ခုနှစ်အတွင်းမှာပြည်ပခါတွေကတကြောပြန်ဖြစ်လာပြီးတော့ဒေသခံရိုဟင်ဂျာတိမ်းနဲ့ချီပြီးနေဆက်ဖြတ်ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့အတွက်သူတို့တွေနေရရင်ပြန်ရေးကပို့ပြီးတော့မှအလံဝေးလာပါတယ်။အဲဒီနောက်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့စစ်တပ်တို့ကြားတိုက်ပွဲတွေနဲ့မြန်မာနိုင်ငံမှာဆ ਿਆ နာတိမ်းပြီးတဲ့နောက်ပိုင်းအခြေအနေတွေကြောင့်ဒုက္ခသည်တွေနေရပြန်ရေးဟာလဲမျောလင့်ချက်ပိုးပြီးတော့ကင်းမဲ့လာပါတယ်။မွတ်စလင်ဒုက္ခသည်တွေခိုလုံနေထိုင်ရာစစ်တွေမြို့နယ်တက်ကယ်ပြင်ဒုက္ခသည်စခန်းကဥမောင်လေးက2012ခုနှစ်ကနေ2022ခုနှစ်အထိဆယ်စုနှစ်တနစ်စာတောင်ပိတ်လောင်ခံထားရတဲ့သူတို့ရဲ့အခက်အခဲစိန်ခေါ်မှုတွေကစကလုံးနဲ့ဖော်ပြဖို့တောင်ခက်ပါတယ်လို့ဆိုပါတယ
်။အမကျွန်တော်ကကတိအမပေါ်လာရကတိအောင်စိမကြီးပင်ရကြီးရာရကတိအောင်
ကျွန်တော်ကမှတ်ချက်မလို့ကအစီအစအတော့ကျွန်တော်လူပြီးကိုလူရာမှာဟိုသွားလာပြီးအဝင်းကြီးအဲ့မှာရေးပြန်ရမှာဗမာစနစ်ပြလို့ဘူးဟုတ်ကဲ့အခုဆယ်နှစ်တောင်ရှိလာပြီဆိုတော့ဆယ်နှစ်ကာလအတွင်းမှာကြုံရတဲ့အခက်အခဲတွေအခက်အခဲဖြစ်ဆုံးဆိုရင်ဘာလို့ပြောလို့ရမလဲရှင်သွားအပြင်သွားလာခွင့်နဲ့လုံးဝပိတ်ထားတာဆိုတော့လေအဲ့ဒါအများအဓိကရည်ကြည့်ရမှာ
ဒီလို
IDB စကန်နေတဲ့ကမွတ်စလင်ဒုက္ခတွေဒီအပြင် ရခိုင် ပြည်နယ်ထဲမှာပဲခြေရွာတွေမှာနေထိုင်ရတဲ့မွတ်စလင်တွေအတွက်လွတ်လပ်စွာသွားလာခွင့်မရှိဘဲသူတို့ကိုမြန်မာနိုင်ငံထဲနဲ့ရခိုင်ပြည်နယ်ထဲမှာတောင်အသွားလာတွေကိုကန့်သတ်ထားစေဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲကမွတ်စလင်ခြေရွာတွေနောက်ပြီးတော့မွတ်စလင်ဒုက္ခတွေစခန်းတွေစီကိုသွားတဲ့လမ်းလိုက်မှာလဲစစ်ဆေးရေးဂိတ်တွေရှိပါတယ်။မွတ်စလင်ခြေရွာအချင်းချင်းသွားလို့ရပေမဲ့လို့တခြားမျိုးပေါ င်းဦးမောင်မောင်ခိုင်ကတော့သူတို့အတွက်အလိုလားဆုံးနဲ့အဖြစ်ရှင်ဆုံးဆန္ဒကလူသားတယောက်လိုလူခွင်းနဲ့အညီလွတ်လပ်စွာလှုပ်ရှားသွားလာခွင့်ပါပဲလို့ဆိုပါတယ်
ကျွန်တော်တို့သွားရတယ်လာရတယ်ခရီးတော့ခရီးတော့ကောင်းတဲ့အဆင်မပြေဘူးကျွန်တော်လမ်းလမ်းခရီးတော့အဆင်မပြေဘူ
းဟုတ်ကဲ့ဘာဖြစ်လို့လဲ
အဲကော်ဘောမပုန်လာလူမဲလဲမပုန်လာကရှိမှသွားလို့ရမယ်လဲမပုန်လာကမရှိရအများကြီးပဲပြောစုပြီးရှောက်တာတည်းရှိတယ်လေရတာလူတွေရှိတယ်မရတာကအများကြီးပဲ
လက်တလုံးမှာတော့ရခိုင်ပြည်နယ်ထဲမှာအာဏာပိုင်တွေကမွတ်စလင်တွေကိုနိုင်ငံသားဖြစ်မှုကိုတေချာစစ်စစ်ပြီးတော့အထောက်အထားခိုင်လုံတဲ့သူတွေကို NVC လို့ခေါ်တဲ့အတိအမှတ်ပြုကတ်တွေထုတ်ပေးထားပြီးတော့တွာလာခွင့်ပေးထားတာရှိပေမဲ့မွတ်စလင်တော်တော်များများကတော့နိုင်ငံသားစစ်စစ်ရေးကတ်တွေမရကြပါဘူးလူတရာလျှောက်ထားရင်65ယောက်လောက်ကအပယ်ချခံရတဲ့အနေအထားဖြစ်နေပါတယ်လို့တဲချောင်းလက်သမားရွာကမွတ်စလင်ဦးမောင်ခိုင်ကဆိုပါတယ
်လျှောက်တာကလျှောက်တာပြီးတော့ရတာရဟိုတရားမှာ9ရောက်လောက်ပဲရတယ်65ရောက်မရတာဒီရှိတယ်အဲ့ဒါအဲ့ဒါကရှိရင်လည်းကျတော့တွားလို့လာလို့တော့ရတယ်လေရင်နဲ့ရင်ကိုယ်တွေပါတယ်တွားလို့ရတယ်လေအဲ့သူတို့ကဒီလိုပေါ့သူတို့လျှောက်တာကညာလျှောက်တာကသူတို့ကပထမ23ကျောင်းမှရတယ်နောက်23နောက်ပိုင်းမှလျှောက်တာလူတွေကအခုကြားမလားလို့ပြောတယ်နေပြည်တော်ကစင်လာအဲ့လိုပြောတယ်
ဟုတ်ကဲ့အဲ့သွားဖို့လာဖို့အပြင်ပေါ့ဒီဟိုစားဝတ်နေရေးတို့ဟိုဒီအဲ့မှာစီးပွားရေးဘာညာလုပ်တဲ့ဟာတွေရောလုံခြုံမှုရှိလားဘာအခက်ခဲတွေရှိလဲရှင
်တဲချောင်းမှာပါတခုံးမှလုံးမရှိတော့ဘူးဟာဟိုပဲရှိတယ်တယ်လေသွားပြီးတော့ငါးပန်းလေရင်လည်းငါးပန်းလေဒီကငါးပန်းလေရတယ်ငါးပန်းလေရတာဟာလေဆက်ရှိရင်ညရတယ်ဟိုရဲကစိတ်တာတမျိုးလဝကကစိတ်တာတမျိုးစကြကတစိတ်တာအဲ့ဒါအများကြီးပဲမကိုက်ဘူးစီစီတဲ့စီစီညရတယ်အဲ့ဒါတခုပဲရှိတယ်ဆိုအမရေအဲ့ဒီလောငါပဲလေနဲ့ဟိုလိုသွားပြီးတော့ငါပန်းလာလို့တကူပဲရှိနေနော
်ဟုတ်ကဲ့
အဲ့ဒါနဲ့အဆင်မပြေဘူ
းအခုလိုမျိုးရခိုင်ပြည်နယ်တဲကမွတ်စလင်တွေအပြင်ဆယ်စုနှစ်တစုစာဒုက္ခဆယ်စခန်းတွေထဲမှာပဲအပြင်ထွက်သွားလာခွင့်မရှိပဲနေထိုင်နေကြရတဲ့မွတ်စလင်တွေအတွက်အနာဂတ်တွေမျှော်လင့်ချက်တွေကင်းလာပြီးတော့သူတို့ကန့်နေမှာပဲပိတ်ထားခံရတဲ့နှစ်တွေကြာလာတာနဲ့အမျှသူတို့ရဲ့နေ့စဉ်ပုံမှန်စားဝတ်နေရေးကျန်းမာရေးပညာရေးနဲ့ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာမွန်းကျက်မှုတွေဖြစ်လာနေပါတယ်အရင်တော့ကရခိုင်ပြည်နယ်မှာဒီလိုဘာသာရေးလူမျိုးရေးအခြေခံတဲ့အဓိကယုံပဋိပက္ခတွေမဖြစ်ခင်တော့ကမွတ်စလင်တွေလွတ်လပ်စွာသွားလာခွင့်ရခဲ့တာပါဒါအပြင်ဒီရခိုင်လူမျိုးတွေနဲ့အတူတူစီးပွားရေးလုပ်ကိုင်ခဲ့ကြတာဖြစ်လို့အခုအချိန်မှာတော့သူတို့အတူရှင်တွဲပြီးပြန်ပြီးနေထိုင်နိုင်ရေးဆိုတာကတော့ယုံကြည်မှုကပြန်လည်တည်ဆောက်နေရစေအခြေအနေဖြစ်ပါတယ်ဒေါ်ဆန်းစုကြည်ကိုယ်တိုင်2016ခုနှစ်တုန်းကဖွဲ့စည်းပေးခဲ့တဲ့ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်အရဆိုရင်မွတ်စလင် IDP တွေကိုသူတို့မူလနေထိုင်တဲ့နေရာတွေကိုပြန်လည်နေရာချထားပေးဖို့ဒါမှမဟုတ်တခြားနေရာတစ်ကိုပြန်ပြီးတော့ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရဆောင်ရွက်ပေးရမယ်လုံခြုံမှုရှိရမယ်ဒါအပြင်ဂုံသိက္ခာနဲ့အညီပြောင်းရွှေ့ပေးနိုင်ရမယ်ဆိုတဲ့အချက်ပါဝင်ပါတယ်နောက်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်ဖို့ကိုဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးတော့အဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် IDP တွေပြောင်းရွှေ့လိုတဲ့နေရာတစ်ကိုပြောင်းရွှေ့နိုင်အောင်ဆောင်ရွက်ပေးရမယ်လို့အကြံပေးထားပါတယ်အဲ့ဒီတော့ကအုပ်ချုပ်ခဲ့တဲ့ NLD အစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လည်းကိုဖီအာနန်ကော်မရှင်အကြံပြုချက်တွေအတိုင်းဆောင်ရွက်မယ်ဆိုတာကိုကတိပြုခဲ့ပါတယ်။ဒါပေမဲ့လို့2021ခုနှစ်မှာမြန်မာနိုင်ငံမှာဆက်ရနာတင်ခံလိုက်ရပြီးတဲ့နောက်ပိုင်းအခုချိန်ထိ2022ခုနှစ်ကနေ2022ခုနှစ်အထိ IDB ဒုက္ခဒေသခန်းကြီးထဲမှာပဲနေထိုင်ရတဲ့မွတ်စလင်တွေရောပြီးခဲ့တဲ့2019ခုနှစ်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထိတင်းဆောင်သွားရတဲ့မွတ်စလင်ဒုက္ခသည်တွေပါနေရရင်ကိုအခုချိန်ထိမပြောင်းနိုင်ကြသေးပဲနဲ့သူတို့နိုင်ငံသူတို့နေရရင်ကိုပြောင်းနိုင်ကြဖို့ဆိုတဲ့မျှော်လင့်ချက်အနာဂတ်ကတော့မဲ့နေကြသေးဖြစ်ပါတယ်ရှင် ဒါကတော့ရခိုင်ပြည်နယ်အတွင်း IDB ဒုက္ခသည်စခန်းတွေထဲမှာဆယ်စုနှစ်တစုကြာနေထိုင်နေကြတဲ့မွတ်စလင်တွေရဲ့အခြေအနေမဆုမဆူစည်းတင်ပြပေးခဲ့တာပါအခုတစ်ခါကတော့ဒီဩစတြေးလျအနောက်ပိုင်းမှာပင်လယ်ပြင်ကင်းစင်ပြီးဘယ်လိုကျိုးပန်းနေတယ်လဲဆိုတာကိုလည်းတလဲကြည့်အောင်ပါဩစတြေးလျနိုင်ငံအနောက်ပိုင်းကပလဲထုတ်လုပ်သူတယောက်ဟာပင်လယ်ပြင်မှာအမှိုက်တရိုက်ကင်းစင်နီလန်တဲ့တစ်ခုကိုစတင်
tanking at Dominia Gau Yubiro, Nagi Sunti and Maitrigo, and Nubina Layari, Panty Nice when she did Diraganigo Pitabare, the Sunti Disirine, Nubina Layarigo Pantine, Billadi and Maitia Kinshi, Jubani, Tanguro, Ibidringo Chicken, Makanu Pipia Pilamation.
Ayon Tachema, current Muga, Napanti Molly to Zeha, Billadi Ma Maitimu, Longan Tom Pisi, Solene, Longas Vani Ravi. ဒီနောက်ဝန်ထမ်းဖွဲ့ကကန်းစက်ကနေကီလိုမီတာ60ဝေးတဲ့အဘရူဟော့စ်ကျွန်းစုတွေကိုနေ့တော်ကြာသွားပြီးအမိုက်တွေစုဆောင်ကောက်ယူကြတာပါ။အဲဒီဆယ်ယူထားတဲ့အမိုက်တွေကိုမြေပေါ်စုပုံထားမဲ့အစားတကယ်ကျွမ်းကျင်ပညာရှင်တွေနဲ့အပျော်ရန်အနုပညာရှင်တွေရဲ့လက်ထဲကိုအပ်လိုက်ကြပါတယ်။
ဒီချိုးကတွေ့ဘူးသမျှတခြားချိုးတွေနဲ့ဘာမှမတူပဲလုံးဝကိုတမူကွဲပြားပါတယ်။ဒါကြောင့်ဒီချိုးနဲ့ချင်းတောင်းလေးတစ်လုံးလုံးမှာပါလို့ပြောပါတယ်။သူတို့ဖန်တီးထားတဲ့အနုပညာတွေဟာသူ့ထက်ငါဦးလှပစမ်းကြကြသလိုဝတ်စင်လို့ရအောင်ပါဖန်တီးထားတဲ့လက်ရာတွေကိုလည်းတွေ့ကြရမှာပါ။
ဒီနေ့တော့နက်စီကိုပတ်ကုန်ချိုးပြတ်တွေပြေးလိုက်ပါတယ်။သူကဝတ်လို့ရမယ့်ဖန်တီးမှုမျိုးကိုအားတန်နေသူပါ။
သူရဲ့လက်ရာကတော့ခနာကိုအလှကိုပေါ်လွင်စေတဲ့ဘဲလေးကာဝင်ဆန်ဆန်ကိုကျဲအင်းကြီးပါ။တင်းကြီးနဲ့သူကတကယ်ကိုလှနေတယ်လို့ထင်ပါတယ်။အထက်တစ်ခုလုံကတော့ကျိုးတွေနဲ့ပိုက်ကွန်တွေနဲ့ဖြစ်ပြီးဝါရကျိုးလေးတွေနဲ့နည်းနည်းတော့ထည့်သုံးထားပါတယ်။ပီယာဘော့စ်ချက်တီကဖလော့စ်ဆန်အန်ဂျက်ဆန်ဖွဲ့ကိုတည်ထောင်သူပါ။ဒီပစ္စည်းလေးတွေကသမုတ်တရားတွေမှာမျောပါနေကြတာတွေပါ။ဒါ
ါတယ
်ဒီလိုမျိုးအမိုက်ကောက်ပြီးအမှုပညာလက်ရဖန်တီးတဲ့အစီအစဉ်ကို Plots and Jetsam လို့ခေါ်ပြီးကျွန်းတွေရဲ့ကမ်းခြေတွေမှာအင်မတန်အထိပ္ပယ်ပြည့်ဝတဲ့လုပ်ငန်းခွဲတစ်ခုကိုဆောင်ရွက်ကြတာဖြစ်တယ်လို့စီစဉ်သူတွေကယုံကြည်ကြပါတယ်
First started Plotsam it took one day to fill our boat with 17 volunteers now I have
ကျမတို့ဒီ Plotsam ကိုပထမဆုံးစခဲ့တဲ့အချိန်တုန်းကတမောဒဇင်းအပြည့်ဆယ်ဖို့အတွက်စေတနာဝန်ထမ်း18ယောက်နဲ့တည့်ရကြခဲ့ပါတယ်။အခုတော့စေတနာဝန်ထမ်း30အထိရှိပြီးတော့တမောဒဇီးပြည့်အောင်လို့အမိုက်တွေဆယ်ဖို့3ရက်အချိန်ပေးရပါတယ်။ဒီတော့ပင်လယ်ပြင်မှာအမိုက်တွေနေလာအောင်လို့ကျမတို့တန့်ရှင်းပေးနိုင်နေတယ်လို့ပြောရမှာပေါ့ရှင်
။ Plotsam and Jetsam အဖွဲ့ဟာစွန့်ပြက်အမိုက်တွေကနေပတ်ဝန်းကျင်အတွက်တစ်စုံတရာအကျိုးရှိစေပြီးတန်ကြီးရှိတဲ့အမှုပညာလက်ရာတွေပြောင်းလဲပန်တီးပေးနေတာလည်းဖြစ်ပါတယ်ရှင်။
ဩစတြေးလျနိုင်ငံအနောက်ပိုင်းမှာပင်လယ်ပြင်ကင်းစင်ရေးကျိုးပန်းနေတဲ့အကြောင်းကိုမခွာမျိုးကပြပြပေးသွားတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့နောက်ဆက်တွဲမိုးခေါင်ရေရှားမှုတွေကြောင့်ဤဝက်ကကျုံဆိုင်ပြူးသူတွေဘလို့အခက်အခဲကြုံနေရတယ်လဲဆိုတာကိုလည်းတင်ပြပေးပါမယ်။မိုးခေါင်ရေရှားမှုနဲ့အတူမြစ်ချောင်းတွေမှာစိုက်ပျိုးရေးအတွက်ရေအလုံလောက်မရတော့တာကြောင့်ဤဝက်မှာကျုံဆိုင်ပြူးတဲ့လယ်သမားတွေအခက်ကြုံနေရပါတယ်။ဒီတော့တွင်မှာပဲအစိုးရကလည်းစိုက်ပျိုးရေးနဲ့ဆိုင်တဲ့မူဝါဒအပြောင်းလဲတွေကိုလှုပ်ဆောင်လာတာကလယ်သမားတွေရဲ့အခက်အခဲကိုပိုးပြီးတော့ဆိုးသွားစေတဲ့အကြောင်း AP သတင်းဆောင်မကိုအခြေခံပြီးကိုစော်ဝင်းလိုက်ပြောပြပေးပါမယ်ရှင်
။အီရန်နိုင်ငံကကျုံဆိုင်တောင်သူ14ချက်လက်ဖာဘက်ဒတ်မြို့တောင်ပိုင်းမှာရှိတဲ့သူ့စိုက်ခင်းထဲကဂျုံစေးတချို့ကိုလက်နှစ်ဖက်နဲ့အခွန်တွေကိုပုတ်ပြီးဒီဂျုံတွေရဲ့အည်အသွေးကိုကြည့်လိုက်တဲ့အခါသူမျောလင့်ထားရတဲ့အလေးချိန်အနည်းငယ်ပေါ့နေတယ်ဆိုတာကိုသတိထားမိလိုက်ပါတယ်။ချက်လက်မှာစိုက်ပျိုးမြေဧက40ရှိပေမဲ့အီရန်စိုက်ပျိုးရေးဝန်ကြီးဌာနကတင်းကျပ်တဲ့ဥပဒေတွေထုတ်ပြန်ထားတာကြောင့်သူ့လက်မြေ၄ပုံတစ်ပုံအတွက်ပဲစိုက်ပျိုးရေးရရှိတယ်လို့ဆက်လက်ချက်လက်ကပြောပါတယ်။
ကဗလ်ချင်းနဲ့အနည်းငယ်50ကီလိုအောက်
ဒါကရေအလုံးလောက်မရတဲ့အတွက်ဖြစ်ရတာပါရေမရရင်အပင်တွေသေးကုန်မှာပ
ါရေအလုံးလောက်မရှိတာကြောင့်ရှင်းနေမှာဂျုံတောင်ဆိုင်နေမှာမဟုတ်ဘူးလို့လည်းသူကဆက်ပြောပါတယ်
စန်နဂျာမတော်ကအလ
ဒီအလုံးလောက်မရှိတဲ့အတွက်ရှင်းနေမှာစိုက်ဖြစ်မှာမဟုတ်ပါဘူး။ဆောင်းသိနေတဲ့အတွက်ရေးမရှိဘူးလို့ပြောကကျွန်တော်တို့ကိုအသိပေးထားပါတယ်။အနာဂတ်အတွက်လည်းရေးတလုံးထားတာမရှိဘူးလို့ပြောပါတယ်
။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခတ်မှုကြောင့်ကမ္ဘာကြုံစည်တွေထိုးတက်နေတဲ့အချိန်မှာပဲအီရတ်အစိုးရရဲ့ဆုံးဖြတ်ချက်ကြောင့်လက်သမားတွေဟာအရင်ကတည်းကစိုက်ပျိုးရေး50ရာခိုင်နှုန်းပဲရကြတယ်လို့ဆိုပါတယ်ဒီလိုဖြစ်ရတဲ့အကြောင်းရင်းကတော့အပူချိန်မြင့်တက်မှုမိုးခေါင်ရေရှားမှုဥရုယာတီပြောင်းလဲမှုနဲ့ဒီဂရစ်နဲ့ယူဖရက်တီမြစ်တွေကရေတွေကိုအင်းနီးချင်းနိုင်ငံတွေကဆုပ်ယူနေတာတွေကြောင့်ဖြစ်ပြီးဂျုံစိုက်ပျိုးရေးကိုအကြီးအကျယ်ထိခိုက်စေတယ်လို့ဆိုပါတယ်သာဟာအစိုးရအနေနဲ့ရေရှည်တည်ရှိနေခဲ့တဲ့ပြဿနာတွေကိုမဖြေရှင်းနိုင်သေးဘူးဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ခဏရရပေါ်ထွန်းလာခြင်းကအခုနှစ်အတွင်းတဲမုန်တိုင်းတွေအဆက်မပြတ်ဖြစ်ပေါ်နေတာရဲ့အကြောင်းရင်းဖြစ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့လအနည်းငယ်အတွင်းတဲမုန်တိုင်း10ခုအနည်းဆုံးတက်ခတ်ခဲ့တာကြောင့်မြို့နယ်တချို့မှာလေမော်ရောင်တဲတွေလွန်မှုသွားခဲ့ပြီးလေကြောင်းလိုင်းတွေဖြတ်သိမ်းရတာအပြင်လူအတော်များများလည်းဆေးရုံတဲ့ကုသမှုခံယူခဲ့ရပါတယ်။အီရန်နိုင်ငံရဲ့တောက်တုံးရေလူအမှုအလုံးနီးပါးကိုဒီဂရစ်နဲ့ယူဖရက်တီမြစ်တွေကနေရယူနေတာဖြစ်ပါတယ်။ဒီမြစ်နှစ်တွယ်စလုံးကတူရကီနဲ့အီရန်နိုင်ငံတွေကစီစဉ်လာကြတာပါ။အဲ့ဒီနိုင်ငံစလုံးကဒီမြစ်တွေပေါ်မှာဆယ်တွေတိဆောက်လိုက်ခြင်းအပြင်အီရတ်ထဲရောက်လာမဲ့မြစ်ရေတွေကိုအဟန္တာဖြစ်စေတာနဲ့တခြားဘက်ကိုရေလန်းကြောင်းပြောင်းသွားတာတွေကြောင့်အီရတ်နိုင်ငံအတွင်းအခုလိုရေရှားပါမှုနဲ့ကြုံလာရတာပါ။မြစ်ရေချိန်ဟာမနစ်ကတည်းကဆိုင်60ရာခိုင်နှုန်းရောကျသွားတယ်လို့အီရတ်အစိုးရက AP သတင်းဌာနကိုပြောပါတယ်။ဒီလိုရေရှားမှုဖြစ်တဲ့အတွက်ချက်လက်လိုတောင်သူတွေသူတို့ရဲ့တည်နံအရွယ်အစားသိငယ်ပြီးအထွတ်နှုန်းကျဆင်းမှုနဲ့ကြုံရစေပါတယ်2020တုန်းကတန်ချိန် 32,000 ထွက်ခဲ့ပြီး2021ခုနှစ်မှာသူ့လေကဂျုံတန်ချိန် 3,000 ထွက်ခဲ့တာမှာအခုနှစ်မှာတော့တန်ချိန်တန်းလောက်ပဲထွက်လိမ့်မယ်လို့သူ့ဘက်ကမျှော်လင့်ထားပါတယ်သူ့တည်နံနေအတွက်ရေကတော့မိုးရေအပြင်ယူဖရက်တီမြစ်ထဲကရေလွှဲမြောင်းနဲ့တွေ့ယူပြီးရရှိတယ်လို့ဆိုပါတယ်မိုးခေါင်နေတဲ့အတွက်ရေလွှဲမြောင်းကရနိုင်မဲ့စိုက်ပျိုးရေကိုသူ့ဘက်ကမျောလင့်နေပေမဲ့အစိုးရကပြောင်းလဲမှုတွေလုပ်ဖို့လိုတယ်လို့ဆုံးဖြတ်လိုက်ပါတယ်။လက်ရှိစနစ်ကဆယ်စုနှစ်တည်နဲ့ကြည်ပြီးအလုံးမဖြစ်ခဲ့တဲ့အပြင်ရေရှည်တည်တတ်နိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။ရေရှားပါမှုဖြစ်လာတဲ့အတွက်ဟောင်းနှံနေပြီးလဲရန်စိုက်ပျိုးတဲ့နေရာတွေမှာရေတွေအလေအလွင့်ဖြစ်နေတာတွေရော့ကျစေဖို့ခင့်မိအောင်ပြုပြင်ပြောင်းလဲဖို့လိုနေတယ်လို့စိုက်ပျိုးရေးဝန်ကြီးဌာနပြောခွင့်ရဟာမစ်အယ်နိုက်ကပြောပါတယ်။
لدينا خطه استراتيجيه لمواجهه الجفاف باعتبار
မိုးရွာသွန်းမှုနည်းပါးတာကဘာကြီးပြင်းမွေးလာနေတာနဲ့အင်းကြီးနိုင်ငံတွေကရတဲ့စိုက်ပျိုးရေးရော့ကျနေတာတွေကြောင့်ကျွန်တော်တို့အနေနဲ့မိုးကောင်ရေရှားမှုကိုရင်ဆိုင်ဖို့မဟာဗျူဟာချမှတ်ထားပြီးဖြစ်ပါတယ
်အခုလိုနေနေတာကိုကာမိစေရေးအတွက်မိုးကောင်ရေရှားမှုတန်ကိုခံနိုင်ပြီးတေကမှာအထွတ်နှုန်းပိုများနိုင်တဲ့ဂျုံမျိုးစိတ်အစ်စ်တွေထုတ်ပေးဖို့စီစဉ်နေတယ်လို့ဟာမစ်အယ်နိုက်ကပြောပါတယ်
ما زلنا نتعامل بطرق الارواح بخمسينيات القرن الماضي
ကျွန်တော်တို့က1950ခုနှစ်ပြည်မှာသုံးခဲ့တဲ့ရေလွှဲရေပြောင်းစနစ်ကိုပဲဆက်သုံးနေကြတုန်းမှာဒါကလယ်သမားတွေနဲ့မဆိုင်ပါဘူးအစိုးရကပုံမှန်ထိရောက်တဲ့စနစ်ကိုပြောင်းပြရပါမယ်ဒါကိုလယ်သမားတွေကလက်ခံလာဖို့လဲလုပ်ရပါမယ
်လယ်သမားတွေဟာတမိုင်းကြောင်းအရအစိုးရပုံမှန်မိခိုအားထားလာခဲ့တာကြောင့်အစိုးရရဲ့ဗန်ဒန်ငွေဆုံးရှုံးမှုတွေဖြစ်နေတယ်လို့ဆိုပါတယ်စက်ပြိုးဝန်ကြီးဌာနကလယ်သမားတွေလိုအပ်တဲ့စာပြုတ်ကရိယာတွေမျိုးစေ့တွေဓာတ်မြေဩဇာတွေနဲ့ပိုးတက်စေ့တွေကိုဇင်းလုံးတက်တာစွာနဲ့ရောင်းချတာဒါမှမဟုတ်အလကားပေးတာတွေလုပ်နေတာပါလက်သမားတွေအတွက်သူတို့စက်ပြုတ်ဖို့ရေလွဲကပေးစရာမလိုပါဘူးထွက်လာတဲ့ဂျုံတွေကိုလည်းကုန်သွယ်ဝန်ကြီးဌာနကဝယ်ယူပြီးတိုင်းပြည်အတွင်းဖြန့်ဖြူးပေးပါတယ်ဂျုံကတော့တိုင်းပြည်အတွက်အဓိကသီးနှံဖြစ်ပြီးနိုင်ငံအတွင်းထုတ်လုပ်တဲ့စီရီယယ်80ရာခိုင်နှုန်းကိုပြည်တွင်းဖြစ်ဂျုံတွေနဲ့ထုတ်လုပ်တာပါဒါမြင့်ဩဇာမျိုးစေ့နဲ့ပိုးတက်စေတို့အတွက်အမတော်ကြီးပေးတာကိုမနစ်ကအစိုးရကရက်လိုက်တဲ့အတွက်လက်သမားတွေဒေါသထွက်ခဲ့ကြပါလေ။ပြည်တွင်းဝယ်ယူသုံးဆွဲမှုနှုန်းကတနှစ်မှာတန်ချိန်5တန်းနဲ့6တန်းအကြာရှိပေမဲ့နှစ်စဉ်အထွတ်နှုန်းကျကျလာတယ်လို့ဆိုပါတယ်။2021ခုနှစ်မှာအီရတ်နိုင်ငံကဂျုံတန်ချိန်4.1တန်းပဲထုတ်နိုင်ခဲ့တယ်လို့စက်ပြိုးဝန်ကြီးဌာနရဲ့မတန်းနေမှာဖော်ပြပါတယ်။အဲ့ဒီနေ့မတန်ခင်2020တုန်းကတော့တန်ချိန် 6.2 တန်းထွက်ခဲ့တယ်လို့ဆိုပါတယ်။ဒီနေ့မှာတော့တန်ချိန် 2 တန်းခွဲလောက်ပဲအများဆုံးရနိုင်လိမ့်မယ်လို့စိုက်ပျိုးရေးဝန်ကြီးဌာနကခန့်မှန်းကြောင်းဟာမစ်အယ်နိုက်ကပြောပါတယ်။လက်တလောဖြစ်ပေါ်နေတဲ့ကမ္ဘာလုံးဆိုင်ရာဂျုံရှားပါမှုတွေကြောင့်လက်သမားတွေအစိုးရထံသူတို့တည်နံတွေဓာတ်ရိုက်ရောင်းချခွင့်ကုန်သွယ်ရေးဝန်ကြီးဌာနကပြုထားပါတယ်။အစောပိုင်းတုန်းကတော့အစိုးရစီမံကိန်းထဲမှာပါဝင်တဲ့လက်သမားတွေကိုပဲအဲ့ဒီလိုရောင်းချခွင့်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဤကမှရေရှားပါမှုကြောင့်ဂျုံဆိုင်ပြတဲ့သူတွေအခက်ကြုံနေရတဲ့အကြောင်းကိုစောဝင်းလိုက်ပြပြပေးကြပါပါရှင်။
င်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2022ခုနှစ်ဇူလိုင်လ3ရက်တနင်္ဂနွေညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 51နဲ့လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါ။တနင်္ဂနွေညတိုင်းမှာပုံမှန်တင်ဆက်ပေးနေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းတွေကတူတာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါဒီထဲကမှအရင်ဆုံးပြည်သွင်းနိုင်ပုံမှန်တင်ဆက်ပေးနေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့သတင်းမီဒီယာတွေအပေါ်လူလူယုံကြည်မှုရရှိဖို့နဲ့သတင်းမှသတင်းတူတွေအန္တရာယ်ကကာကွယ်ဖို့လွတ်လပ်တဲ့သတင်းသမားတွေအတူလက်တွဲဆောင်ရွက်ဖို့လိုအပ်နေတဲ့အကြောင်းကိုဆွေးနွေးတင်ပြထားပါတယ်မဲအင်ချင်းနိုင်ကအခုညီတင်ဆက်ထားပါတယ်ရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေသတင်းမီဒီယာတွေအပေါ်လူလူယုံကြည်မှုရရှိဖို့နဲ့သတင်းမှသတင်းတူတွေအန္တရာယ်ကကာကွယ်ဖို့လွတ်လပ်တဲ့သတင်းသမားတွေအတူလက်တွဲဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဆိုရှယ်မီဒီယာရဲ့လှုပ်ဆောင်ချက်ပုံသဏ္ဍာန်ဟာဒေါသတွေနဲ့အမုန်းတရားအကျိုးဆက်တွေကိုဖြစ်ပေါ်စေတယ်အဲ့ဒီအကျိုးဆက်တွေကြောင့်ကမ္ဘာပေါ်မှာအာဏာရှင်ဆန်မှုကိုလက်ခံယုံကြည်လာတာတွေမြင့်တက်လာနေတဲ့အခြေအနေဟာစိုးရိမ်ထိတ်လန့်ပွေရာဖြစ်နေတယ်။မလိုမုန်းတာတဲ့မူသားတွေကိုတံပြန်တိုက်ဖြတ်ဖို့အတွက်တခုရီးသောနီလာဟာလွတ်လပ်တဲ့ journalist တွေအတူတကွရပ်တည်အလုံးလုံးကြဖို့ပဲဖြစ်ပါတယ်လို့ Eastway Center ရဲ့သတင်းစာမျက်နှာမှာဖော်ပြထားပါတယ်။ဒီလိုပြောကြခဲ့တာကတော့ Maria Ressa ဖြစ်ပါတယ်။အမေရိကန်နိုင်ငံ Hawaii ပြည်နယ်ဟိုနိုလူလူမှာ connection in a zero trust war ဆိုတဲ့ခေါင်းစဉ်နဲ့ဂျွန်လ28ရက်နေ့ကနေ30ရက်နေ့အထိပြုလုပ်ခဲ့တဲ့နိုင်ငံတကာဆိုင်ရာမီဒီယာ conference အဖွဲ့မိန်ကွန်းမှာပြောကြားခဲ့တာဖြစ်ပါတယ်။မာရီယာရက်ဆာဟာဖိလစ်ပိုင်နိုင်ငံသားလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ချန်ပီယံတဦးဖြစ်ပြီး2021ခုနှစ်ရဲ့ကမ္ဘာညဉ့်ဉာဉ်ရေးနိုဘယ်ဆုရှင်တဦးလည်းဖြစ်ပါတယ်။
နိုင်ငံတကာမီဒီယာကွန်ဖရင့်ကိုတက်ရောက်ဖို့ဟာဝိုင်ကိုရောက်ရှိနေတဲ့မာရီယာရက်ဆာဟာအဖွင့်မိတ်ကိုမပြောကြားခင်ညမှာပဲသူဥဆောင်လုပ်ကင်နေတဲ့အွန်လိုင်းမီဒီယာ rappler.com ကိုဖိလစ်ပိုင်အာဏာပိုင်တွေကပိတ်သိမ်းလိုက်တဲ့အကြောင်းသူရှေ့နေစီကကြားလိုက်ရပါတယ်။ဘာကြောင့်လဲဆိုတော့လက်တလုံးမှာအနားယူထားတဲ့ဖိလစ်ပိုင်သမ္မတဒူတာတေးရဲ့ငွေရေးဆေးဝါးကုန်သွယ်မှုတိုက်ဖြတ်နှိမ်နင်းရေးလုပ်ငန်းတွေမှာလူတွေကိုတတ်တာဒူတာတေးရဲ့အာဏာအလွဲသုံးစားလုပ်ရက်တွေကိုဝေဖန်ရေးသားထောက်ပြခဲ့တာတွေကြောင့်ဖြစ်ပါတယ်။ဒါ့အပြင်မာရီယာရက်ဆာဟာသမ္မတသစ်ဖြစ်လာတဲ့အာဏာရှင်ဟောင်းဖာဒီနန်မာကော့စ်ရဲ့သားမာကော့စ်ဂျူနီယာကိုလည်းဆက်လက်ဆန့်ကျင်ဝေဖန်ဖို့ဆုံးဖြတ်ချက်ချထားလို့ဖြစ်ပါတယ်။ညဉ့်ဉေးနိုဘယ်ဆုကော်မတီကတော့မာရီယာရက်ဆာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်ဆောက်ရှောက်ဖို့ကြိုးစားအားထုတ်သူဖြစ်တဲ့အဲ့ဒါဟာဒီမိုကရေစီနဲ့ညီညွတ်ရေးအတွက်မရှိမဖြစ်လိုအပ်ချက်ဖြစ်တယ်လို့မှတ်ချက်ပြုခဲ့ပါတယ်
။ဟာဝိုင်အီမှာ Eastway Center ကဥဆောင်ပြုလုပ်ခဲ့တဲ့နိုင်ငံတကာမီဒီယာကွန်ဖရင့်မှာနိုင်ငံပေါင်း60ကျော်ကထင်ရှားတဲ့သတင်းစာသမားတွေအပါအဝင်သတင်းမီဒီယာသမား200ကျော်လူကိုယ်တိုင်တက်ရောက်ခဲ့ကြပြီးတော့အွန်လိုင်းကနေ250ဦးတက်ရောက်ခဲ့တယ်လို့သိရပါတယ်။မီဒီယာကွန်ဖရင့်မှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ချင်းကြောက်ခံနေရတဲ့သတင်းသမားတွေရဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေလူလူယုံကြည်မှုရဖို့မီဒီယာတွေကိုဘယ်လိုပြန်တည်ဆောက်ကြမလဲ။ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုနဲ့ရင်ဆိုင်နေရတဲ့သတင်းမှသတင်းလူတွေကိစ္စနဲ့ရာသီဥတုပြောင်းလဲလာမှုအခြေအနေတွေကိုဆွေးနွေးခဲ့ကြကြောင်းသိရပါတယ်။မီဒီယာကွန်ဖရင့်ကို မြန်မာနိုင်ငံကဂျာနယ်လစ်တို့လည်းတက်ရောက်ခဲ့ပါတယ်။ကွန်ဖရင့်ရဲ့ပထမနေ့မှာမြန်မာသတင်းမီဒီယာတစ်ခုဖြစ်တဲ့မြစည်းမသတင်းဌာနရဲ့အယ်ဒီတာချုပ်ဦးစိုးမြင့်ကို Journalist of Courage and Impact Award ဆုရှိမြင့်ခဲ့ကြောင်းသိရပါတယ်။ဦးစိုးမြင့်ဟာသတင်းမီဒီယာလွတ်လပ်ခွင့်အတွက်အန်ဒီယယ်ရီအခက်အခဲတွေကြားကစွန်းစွန်းတမန်စူးစမ်းဆောင်ရွက်ခဲ့တဲ့အတွက်ဒီဆုကိုရရှိခဲ့တာလို့ဆိုပါတယ်။
ဒီနီလာကံကိုမြန်မာသတင်းမီဒီယာတစ်ခုဖြစ်တဲ့မြစည်းမသတင်းဌာနရဲ့အယ်ဒီတာတအုပ်ဖြစ်သူဒေါ်သင်းတီရီလည်းတက်ရောက်ခဲ့ပါတယ်။ဒေါ်သင်းတီရီကဟိုနိုလူလူမှာပြုလုပ်ခဲ့တဲ့နိုင်ငံတကာမီဒီယာကွန်ဖရင့်အကြောင်းကိုအခုလိုပြောပါတယ်
။ Zero Trust Wall ဆိုတဲ့ကောင်းစဉ်လေးကျင်းပနေတဲ့ဒီနိုင်ငံတကာသတင်းသမားများညီလာခံအတွင်းမှာတော့ကမ္ဘာကြီးဟာဒီယုံကြည်မှုတွေပိုးပြီးတော့လျှော့ချလာတာတွေ့ရတယ်။ဥပမာဒီမိုကရေစီစံချိန်စံနှုန်းတွေလျှော့ချလာတဲ့လူအခွင့်အရေးချိုးဖောက်မှုတွေများလာတဲ့နောက်တစ်ခါသတင်းနဲ့စာနယ်ဇင်းလုပ်ငန်းတွေမှာလည်းဟိုထိခိုက်လာတယ်ထိပါလာတယ်လျှော့ချလာတယ်ဒီလိုအခြေအနေပဲပေါင်းစုံပေါ့နော်အခြေအနေမျိုးတွေမှာဒီစိတ်ချယုံကြည်ရမှုတွေဟာလျှော့ချလာတာကိုတွေ့နေရတယ်အထူးသဖြင့်တော့သတင်းအမှန်တွေကိုသိခွင့်မရတာမသိရတာဒီသတင်းအမှန်တွေကိုသတင်းအမှားတွေနဲ့ဖုံးပစ်လာတဲ့အခြေအနေတွေကိုသတင်းသမားတွေဝိုင်းပြီးတော့ကာကွယ်တားဆီးကြဖို့ဆိုတော့ဒီတိုက်တွန်းချက်ပေါ့နော်ဒီစီဝေးမှာကျမတို့အဓိကတွေးရပါတယ်အဲနောက်တစ်ခုကတော့ဒီညီလာခံမှာဒုတိယစိတ်ဝင်စားဖို့အကောင်းဆုံးကတော့ဒီရာသီဥတုပြောင်းလဲမှုဆိုင်ရာအခြေအနေတွေကိုလည်းသူအဓိကဆွေးနွေးပါတယ်ဆိုတော့ရာသီဥတုပြောင်းလဲမှုဆိုင်ရာအခြေအနေတွေအတွင်းမှာဒီလူတွေဘလို့ရင်ဆိုင်ကြမလဲဒါကိုရောဘလို့ကားကိုတားဆီးမလဲဆိုတာကလည်းဒီစီဝေးမှာတစ်နေ့ရှာရှာတွေ့ရပါတယ
်ဒီနေ့ကဘာကြီးဟာယုံကြည်စိတ်ချရမှုအပိုင်းတွေအဖက်ဖက်မှာရောကြလာနေတာတွေ့ကြရမှာဖြစ်ပါတယ်သတင်းမီဒီယာကန္တစီးပွားရေးကန္တနဲ့အစိုးရပိုင်းတွေမှာပါယုံကြည်မှုတွေကျဆင်းလာနေပါတယ်အကြီးအသေးရှိတဲ့ဂျာနယ်လစ်တွေလည်းဆုတ်ယုတ်ကျဆင်းလာနေပါတယ်အွန်လိုင်းကဘာဟာတကယ်လက်ရှိကဘာကိုထိခိုက်ပျက်စီးစေတယ်ဆိုတာကိုပထမပိုင်းမှာလက်မခံခဲ့ကြပါဘူးတရားဥပဒေပြုသူတွေမူဝါဒချမှတ်သူတွေဟာအွန်လိုင်းကဘာနဲ့လက်ရှိတကယ်ကဘာကိုဆက်ဆက်မှုမရှိတဲ့ကဘာနှစ်ခုလို့ထင်ခဲ့ကြပါတယ်အွန်လိုင်းကဘာဟာတကယ်အပြင်လောကကမဟုတ်ဘူးဆိုတဲ့လစ်လျူရှုမှုတွေကြောင့်တရားဥပဒေစိုးမိုးရေးကိုအားနည်းစေခဲ့ပါတယ်လို့ဟိုနိုလူလူနိုင်ငံတကာမီဒီယာကွန်ဖရင့်မှာ keynote speaker တူဖြစ်တဲ့မာရီယာရဆာကပြောကြားခဲ့ပါတယ်အထူးသဖြင့်အာနာရှင်အစိုးရတွေဟာသတင်းမှန်တွေကိုသတင်းမှားတွေနဲ့ဖုံးပစ်ခဲ့ကြတယ်လို့ Eastwest Center သတင်းမီဒီယာမန်နေဂျာရဲ့ပြောကြားချက်ကိုလည်းမြစ်စိမသတင်းဌာနမှဖော်ပြခဲ့ပါတယ်ဒီလိုစိုးရင်စရာအခြေအနေတွေကိုတားဆီးကာကွယ်နိုင်ဖို့ဆိုရင်တဦးတယောက်တည်းလုပ်လို့မရနိုင်ပါဘူးလွတ်လပ်တဲ့ Journalist တွေအတူတကွလက်တွဲအလုပ်လုပ်ကြဖို့လိုအပ်ပါတယ်ကဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်မှုဟာအကောင်းဆုံးနည်းလမ်းပါပဲလို့မာရီယာရဆာကဆိုကြောင်းပါခင်ဗျာ
တည်သွေးနိုင်တဲ့အတူမဲ့အင်ချင်းနိုင်စီစဉ်ပြီးတော့တင်ဆက်ထားတဲ့ကဘာမြမမီဒီယာမြေခွင့်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်အခုအလှည့်ကျတာကတော့မြမပြည်မပေးစာများကဏ္ဍပါမအေးတနာကျော်ကစီစဉ်တင်ဆက်ထားပါရှင်
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်စားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ပထမအဆုံးကျမတို့ VOE ကဝမ်းနည်းစရာသတင်းတစ်ခုအတွက်စာရေးလာတဲ့သောရရှင်ကိုကျေးဇူးပါလို့ပြောချင်ပါတယ်။အကောင့်နံပါတ်ကိုဖော်ပြပါနဲ့။ချင်းပြည်နယ်ပလဝမြို့က VOE ပရိသတ်တဦးပါဆိုတဲ့သောရရှင်ကအ
ားလုံးဘေးရန်ကင်းပြီးနေကောင်းကျမစီကြောင့်စုပေါင်းအောင်တောင်းပေးလိုက်ပါပဲဗျာ။ကိုနိုင်ကိုယ်ရင်ကွယ်လွန်သွားတာကြားလို့အရန်စင်ကောင်းဖြစ်မိပါတဲ့။ပြုသမျှကုသိုလ်ကိုလည်းမျှဝေပါတဲ့။ကိုနိုင်ကိုယ်ရင်ရေးကောင်းရာသူကတိရောက်ပါစေ
။ဟုတ်ပါတယ်ကျမတို့ VOE ရဲ့ဖွဲ့သားကိုနိုင်ကွင်းအိမ်ရုတ်တရက်ကွယ်လွန်သွားခဲ့ပါရဲ့နော်ဒီသတင်းကိုအားလုံးလည်းကြားပြီးသားဖြစ်ပါလိမ့်မယ်ရှင်ကိုနိုင်ကွင်းတရားကိုကောင်းရာသူကြီးလာပါစေလို့အားလုံးဝိုင်းပြီးတော့ဆုတောင်းနေကြပါတယ် VOE သတင်းတွေကို2003ခုနှစ်ကတည်းကနားဆင်လာတာပါသတင်းမှန်တွေကြားရလို့ကျေးဇူးအထူးတင်ရှိပါတယ် နာမည်ကိုတော့ခွန်လို့ခေါ်နိုင်ပါတယ်ဆိုပြီးတော့အီးမေးလ်ပေးပို့လာတဲ့တော်ရရှင်ရဲ့အစားကိုလည်းဖော်ပြပေးကြပါရစေနော
်ကျွန်တော်ကဒီမော့ဆိုးမြို့နယ်အနောက်ဖက်ခြမ်းစစ်ဘေးရှောင်စခန်းတစ်ခုမှာရောက်နေတဲ့စေတနာဝန်ထမ်းလူငယ်တယောက်ပါ VOA သတင်းတွေကိုရေဒီယိုနဲ့အမြဲနားထောင်ပြစ်ပါတယ်ရေဒီယိုမှာနားထောင်လို့မမီလိုက်တဲ့သတင်းတွေကို YouTube မှာနားထောင်ပြစ်တယ်ဗျ VOA ကိုအစင်အားပေးလျက်ပါVOA အဖွဲ့သားအားလုံးနေကောင်းကျန်းမာကြပါစေမြန်မာပြည်ကြီးအမြန်ဆုံးနေပြန်ကောင်းလာအောင်လဲကျွန်တော်နဲ့အတူဆုတောင်းပေးပါနော
်ဒီမော့ဆိုမျိုးနဲ့နောက်ဖက်ချင်းစစ်ဆောင်စခန်းတစ်ခုကိုရောက်ရှိနေတဲ့စေနာဝန်ထမ်းလူငယ်တယောက်ပါတဲ့ဟုတ်ကဲ့ပါအထူးမွန်မြတ်တဲ့အလုပ်တစ်ခုဖြစ်ပါတယ်ရှင်မြန်မာပြည်ကြီးအမြန်ဆုံးပြန်ပြီးနေကောင်းလာစီဖို့အားလုံးအတူတူဝိုင်းပြီးတော့ဆုတောင်းပေးနေပါတယ်အဲ့ဒါတော့ရှင်ဇော2ပိုင်းဆိုတဲ့တော်ရှင်ကတော့မင်္ဂလာပါ VOA ခင်ဗျားတဲ့အလောက်တစ်ဖက်နဲ့တရင်နာထောင်ရတာအတန်အရန်တိုးလို့အဆင်မပြေဖြစ်ရတဲ့အတွက်အတန်ပိုင်းလေးနဲ့ပတ်သက်ပြီးအကြံပြုစင်ပါတယ်တဲ့ဟုတ်ကဲ့ကိုဇော2ပိုင်းရင်နာထောင်ရတာအဆင်မပြေရအထူးစိတ်မကောင်းပါဘူးရှင်အတန်ကလည်းကျွန်တော်တို့ပုံမှန်အတိုင်းလွှင့်နေရပါအတန်လွှင့်တဲ့စံချိန်တိုင်းကွန်ပျူတာနဲ့ချိန်ထားတာဖြစ်ပါတယ်မြမပြေကိုမေးချင်ရောလေကြားရတဲ့သူတွေလည်းပုံမှန်အတိုင်းကြားနေရပါတယ်ဒါကြောင့်မလို့တချို့သူတွေမကြားရဘူးဆိုတာဘာကြောင့်လဲအဖြေရှာမရဖြစ်နေပါရဲ့တယ်လီဖုန်းအမျိုးအစားကြောင့်လားအတန်တိုးကျခလုတ်ကြောင့်လားစဉ်းစားနေမိပါရဲ့ရှင်တကယ်လို့ Facebook ကနေမကြားရရင် YouTube ကနေဒါမှမဟုတ်လဲ App ကနေပြီးတော့နားထောင်ရင်ရောအဆင်ပြေမလားဆိုတာစမ်းကြည့်စေချင်ပါတယ်ရှင်အထူးကျေးဇူးတင်ပါတယ်နော်ကျွန်မဒီစာကိုမှစဉ်းစားမှပြန်နေရင်းနဲ့ပဲဒီ Google မှာလဲ Android ဖုန်းတွေအတွက် application download လုပ်နိုင်တဲ့ link အဲ့တော့ကျွန်မ YouTube ကနေပြီး video မြန်မာပိုင်းကိုနားထောင်လို့ရတဲ့ဒီ YouTube လိပ်စာ app လိပ်စာနှစ်ခုထည့်ပေးလိုက်ပါတယ်ရှင်။အားလေးတွေနဲ့ဆန်းချပါအောင်နော်။စာပြန်ရေးပေးပါအောင်အထူးကျေးဇူးတင်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနေ့စဉ်ကျဉ်းလည်ရာဘဝမှာကြုံတွေ့နေရတဲ့အဖြစ်အပျက်မျိုးစုံကိုရေးလာကြတဲ့သရရှင်ရဲ့စာရီတွေကတစောင်းကားတော့ဝလဲမြို့နယ်ကမြို့ထက်အောင်ဆိုတဲ့သွားရှင်ရေးလာတာဖြစ်ပါတယ
်မြမပြည်မှာပေးစာများစီစဉ်မှာစာရေးလိုက်ပါတယ် VOA မြမပြည်မှာဆရာနာသိန်းတာအခုစတနစ်ကျော်ချိသွားပါပြီပြောချင်တာကတော့စီးပွားရေးလုံးဝကျဆင်းနေပါတယ်ဘာလို့စားလို့လှုပ်ရှားမှန်းတော့မသိတော့ပါဘူး VOA ရဲ့အမြင်ဆုံးအေဂျင့်ဆီချင်ပါတယ် VOA ကိုလည်းလိုင်းတူရေဒီယိုကနေမနေ့တိုင်းထက်ခါတည်းလဲနားဆင်နေပါတယ်အင်တာနက်ဖြတ်တောက်ခံရတဲ့ဒေသကပါအားပေးနားဆင်နေပါတယ်အင်တာနက်မရတဲ့ခြားကရေးလိုက်တာပါနော်
ကိုမျိုးထက်အောင်မှာသူကစလုံးမောင်းတက်ပုံမမှန်ရင်ဖြစ်ဖက်ပေးပါမယ်ဧဒနာကျော်ကြီးတဲ့ဖုန်းကမကောင်းလို့ပါစာရိုက်ရတာအဆင်မပြေလို့ပါလို့ဆိုလာပါတယ်ဟုတ်ကဲ့စာရေးတာကျေးဇူးပါကိုမျိုးထက်အောင်ရင်စလုံးမောင်းနေလဲမှန်ပါရဲ့နော်စလုံးမောင်းမမှန်ရင်လည်းပြန်ပြီးဖြစ်ဖက်တာကျမအရန်ကျွမ်းကျင်ပါတယ်တို့ရရှင်နေရေးထိုင်ရေးအဆင်မပြေဘူးဆိုတဲ့စာရီးရေးနေကြလို့လဲအထူးစိတ်မကောင်းဖြစ်ရပါတယ်အချင်းတွေလည်းတင်းနေရလို့ပါအများဆုံးအဆင်ပြေကြဖို့လဲမျှော်လင့်နေပါတယ်ဒါနဲ့တော်ရရှင်တရားကိုပိုင်းထင်မြင်ယူဆချက်ကိုရေးလာတဲ့စာရိုလေးပေးပို့လာပါတယ်။သူက VOA အတန်လွင့်ဌာနအနေနဲ့သတင်းကြေညာတဲ့အခါမှာအာဏာသိမ်းစစ်ကောင်စီကိုအာဏာပိုင်လို့မပြောစီလိုပါတဲ့။အကြောင်းမှာတရားဝင်အာဏာလုကောင်စီဖြစ်နေလိုပါ။ဒါကြောင့်မလို့စစ်ကောင်စီလိုသာပြောကြားစီချင်ပါတယ်။ဒီတော်ရရှင်သူရဲ့ဆန္ဒကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာပါတယ်။နောက်ထပ်တော်ရရှင်ကတော့ကျွန်တော်စာကိုဖတ်ကြားပေးစီချင်ပါတယ်။ကျွန်တော်ရဲ့နာမည်ကိုတော့လှုပ်ဝက်ပေးထားဖို့တောင်းဆိုပါတယ်ရံပြုမှာကြောက်လို့ပါတဲ့ဒီတော်ရရှင်က
မင်္ဂလာပါ VOA ယခုမြမအရေးနဲ့ပတ်သက်ပြီးကျွန်တော်အမြင်လေးတင်ပြချင်လို့ပါအာနာသိန်းစစ်ကောင်စီကိုတော်လှန်ဆန့်ကျင်နေတာအခုဆိုရင်တစ်နှစ်ကျော်ခဲ့ပါပြီတတိုင်းပြည်လုံးကဆန့်ကျင်ခဲ့ကြတာပါသို့တော်လည်းတိုင်းနယ်ကြီးနယ်တွေမှာတိုင်းနယ်ကစကိုင်းနဲ့မကွေးတိုင်းကပျက်စီးဆုံးရှုံးမှုအိုးမဲ့အိမ်မဲ့ဖြစ်မှုတွေကပိုများတယ်လို့ကျွန်တော်အနေနဲ့ယူဆမိပါတယ် VOA အနေနဲ့ရောဘာကြောင့်စကိုင်းတိုင်းနဲ့မကွေးတိုင်းကအိုးမဲ့အိမ်မဲ့ဖြစ်မှုတွေပုံများနေရတာလဲဆိုတာကိုဆွေးနွေးပေးစီလိုပါတယ်။ကျွန်တော်အမြင်ကိုတော့ VOA ကကျွန်တော်ပေးပို့တဲ့စာကိုဆွေးနွေးပြီးမှပဲတင်ပြပေးရစေ။ VOA ဝိုင်းတော်သားအားလုံးကောင်းသောလိုရာဆန္ဒများနဲ့ပြည့်စုံကြပါစေ။မြမတီကြီးအမြန်ဆုံးညင်းညမ်းပါစေ
။ဟုတ်ကဲ့မကွေးတိုင်းနဲ့မန္တလေးတိုင်းအိုးမဲ့အိမ်မဲ့ဖြစ်မှုတွေဘာကြောင့်ပုံများလဲဆိုတာဆွေးနွေးပေးစီချင်ပါတယ်။ဒီလိုမျိုးစင်းင်းနဲ့အတီးတကျပြောရရင်တော့သခိုင်းတဲ့နဲ့မကွေတိုင်းကပျက်စီးဆုံးရှုံးမှုအများဆုံးဆိုပြီးတေချာစင်းပြူစုထားတာတော့မတွေ့ရပါဘူးเนาะဒါမှလည်းဒီမင်းမြတ်ထားတဲ့အကြောင်းအရာကိုကောင်းနေထည့်ထားပြီးတော့အဲ့ရံနဲ့ပတ်သက်တဲ့အချက်လက်လေးစမရှာကြည့်ပါမယ်ရှာလို့ရရင်လ နိုင်ပြီးတော့ပို့ပေးပါမယ်လို့ဖြေကြားပေးချင်ပါတယ်နော်။တရရှင်နေကိုပိုင်ကြုံတွေ့နေရတဲ့အခြေအနေတွေကိုရင်းဖွင့်စာတွေရေးလာကြတဲ့စာတွေထဲမှာဒေးဗစ်အောင်ဆိုတဲ့တရရှင်ရေးလာတဲ့စာကိုအခုဖော်ပြပေးချင်ပါတယ်နော်
။အခုတလောပြည်သူတွေစားဝတ်နေရေးကြက်တဲလို့အွန်လိုင်းငွေချေးယူရင်တအားအလိန်ခံနေရပါတယ်။ဘာလေးစာဘာဖုန်းနံပါတ်မှမပါကျိုးတော့တော့ခံမရှိတာကိုယုံတာယုံတဲ့သူအပြစ်ပါ။ဒါပေမဲ့ VOA ကနေအသိပညာဖြန့်ဝေပေးစေခြင်းပါလေဗျာသူတို့လိန်တဲ့ပုံစံကဘာစာရွက်စာတန်းအတုဒါမှမဟုတ်အစ်စ်လှမ်းတောင်းပါလေပြီးလို့ရှိရင်စာရွက်စာတန်းကြီးဆိုပြီးတော့လိန်တောင်းမြန်ပါလေမိတ္တူပို့ကိုင်းရင်ပြဿနာတိတ်မကြီးပါမဲ့အစ်စ်ကိုတောင်းတာယုံပြီးပေးလိုက်မိရင်အဲ့ဒါပြန်ရဖို့ကိုငွေအညစ်ခံရပြန်ရောလိန်ပုံလိန်နီးကတော့နိုင်ဂျီးရီးယားကလူတွေမလေးရှားမှာလိန်တယ်လို့မျိုးပါပဲဒါကိုအားလုံးသိရအောင်လေလိုင်းကနေမျှဝေပေးစေခြင်းပါလေဗျာ
ဒါတော့စာဝတ်နေရေးကြက်တဲနေတဲ့အချိန်မှာလိန်သူလှဲ့သူတွေလည်းပေါများလာပါတယ်လို့ရေးလာတဲ့သွားရှင်စာပါဟုတ်ပါတယ်အခုလိုစာဝတ်နေရေးကြက်တဲလို့လည်းလူကောင်းတွေလည်းလူဆိုးတွေဖြစ်ကုန်ကြတာလေအများကြီးတွေ့ရပါတယ်သွားရှင်ရဲ့ပေးစာတွေကိုတော့ဒီနေ့ဒီမှာရက်ချင်ပါတယ်ရှင်အားလုံးတွေပုံမကောင်းမအဆင်ပြေတဲ့ဒီနေ့တစ်ပတ်စားနိုင်ပါစေလို့တောင်းဆုပြုမိပါတယ်ကျောင်းလူပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view တွေကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာရင်ဖီဝီမြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြသပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဖီဝီမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့ကြံရတဲ့တိုင်းရိုင်းနားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambi ဖြစ်ပါသေး။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambi.voanews.com ဖြစ်ပါသေး။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။မယ်သနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြရပါရှင်။အခုဆက်ပြီးတော့သတင်းတွေကသုတအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။မြန်မာစစ်တပ်အနေနဲ့အင်အားသုံးပြီးပြည်သူတွေကိုအကြမ်းဖက်နှိမ်နင်းနေတာတွေမပြောင်းလဲဘူးဆိုရင်နောက်ထပ်အရေးယူဖို့ခြေလှမ်းတွေအစဉ်သင့်ဖြစ်နေတဲ့အကြောင်း G7 အဖွဲ့ကြီးရဲ့နိုင်ငံခြားရေးဝန်ကြီးတွေပြောဆိုခဲ့တဲ့သတင်းတွေက G7 ဆိုတဲ့အဖွဲ့အစည်းကြီးအကြောင်းကိုမတ်မြညိုလင်ကသတင်းတွေကသုတအစီအစဉ်မှာတင်ဆက်ထားပါရရှင်။
We had the chair of ASEAN here, that group of Southeast Asian nations, all standing up for those principles of open societies, human rights, democracy, and doing something about those.
The group of seven, or Jinyone, G7, go, Yamaluro, Semu, Tepi, Nanganyalu, Amyazuga, Kobo, Yosu, Jalai. G7, Mapare, Nanganwe, Suragale, Gababoma, Chana, Jawabi, Semu, Tongazo, Nanganji, Chine, Lubabe. G7 မှာကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ UK နဲ့ American ပြည်အောင်စုတို့ပါဝင်ပါတယ်။နိုင်ငံ9နိုင်ငံကိုကိုယ်စားပြုတဲ့ G7 ဟာကမ္ဘာချမ်းသာကြွယ်ဝမှုရဲ့58ရာခိုင်နှုန်းပိုင်ဆိုင်မှုရှိပြီးကမ္ဘာ GDP ရဲ့46ရာခိုင်နှုန်းရှိပါတယ်။ ဒါအပြင်ကမ္ဘာလူဦးရေရဲ့ဆယ်ရာခိုင်နှုန်းရှိပါတယ်။လွတ်လပ်မှုလူအခွင့်အရေးဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုကျွဲဝချမ်းသာမှုနဲ့ရေရှည်တည်တံ့မှုတွေက G7 ရဲ့အဓိကစီးနင်းစည်းကမ်းနဲ့ကိုစားပြုခံယူချက်တွေဖြစ်တယ်လို့ဖော်ပြပါတယ်။G7 ရဲ့တမိုင်းကြောင်းကိုကြည့်မယ်ဆိုရင်တော့လွန်ခဲ့တဲ့နှစ်ပေါင်း40ကျော်1995ခုနှစ်ကပြင်သစ်အီတလီဂျပန် UK အနောက်ဂျာမနီနဲ့အမေရိကန်ပြည်ထောင်စုတို့ဟာနိုင်ငံရဲ့ခေါင်းဆောင်တွေတွေ့ဆုံပြီးစီးပွားရေးကိစ္စတွေပူးပေါင်းဆွေးနွေးအဖြေရှာဆောင်ရွက်နိုင်ဖို့ G6 ဆိုပြီးဖွဲ့စည်းခဲ့ကြပါတယ်။အဲ့ဒီနှစ်ထဲမှာပဲကနေဒါနိုင်ငံမှာပူးပေါင်းပါဝင်လာခဲ့ပြီး1998ခုနှစ်မှာတော့ရုရှားနိုင်ငံကပါပါဝင်ခဲ့တာကြောင့် G8 ဆိုပြီးခေါ်ဆိုလာကြပါတယ်။ဒါပေမဲ့လည်း2014ခုနှစ်မှာတော့ယူကရိန်းအရေးကြောင့်ရုရှားကို G8 ထဲကထုတ်ပယ်လိုက်တဲ့အတွက် G7 ဆိုပြီးဖြစ်သွားခဲ့ပါတယ်။2014ခုနှစ်ရုရှားနိုင်ငံဆိုရှီမြို့မှာကျင်းပမဲ့ထိပ်သီးဆွေးနွေးပွဲကိုလည်းပယ်ဖျက်လိုက်ပါတယ်။ဥရောပသမဂ္ဂကလည်း1989ခုနှစ်ထဲက G7 နဲ့ပတ်သက်မှုတွေရှိခဲ့ပြီး1989ခုနှစ်မှာပဲပထမဆုံးအကြိမ်ကျင်းပတဲ့ထိပ်သီးညီလာခံကိုဥရောပသမဂ္ဂကဖိတ်ကြားတာကြောင့်တည်ရောက်ခဲ့ပါတယ်။ပထမပိုင်းမှာဥရောပကော်မရှင်ရဲ့ဥက္ကဋ္ဌဟာ G7 ထိပ်သီးဆွေးနွေးပွဲတွေကိုတည်ရောက်ခဲ့ပြီး2009ခုနှစ်ကစလို့ဥရောပကောင်စီရဲ့ဥက္ကဋ္ဌကပါ G7 ဆွေးနွေးပွဲတွေကိုတည်ရောက်ပါတယ်။G7 ရဲ့ဥက္ကဋ္ဌနေရာကိုတော့အဖွဲ့ဝင်9နိုင်ငံကတစ်နှစ်တစ်ကြိမ်အနှိမ့်ကြတာဝန်ယူရပါတယ်။အခု2021ခုနှစ်မှာ UK ကတာဝန်ယူထားပါတယ်။ G7 ရဲ့ဆွေးနွေးပွဲတွေမှာအဓိကအဖြစ်ကမ္ဘာစီးပွားရေးဆိုင်ရာကိစ္စတွေ၊ဂျီနန်နဲ့သဘာဝလောင်စာ၊စွမ်းအင်ဆိုင်ရာ policy တွေနဲ့နိုင်ငံရေးဆိုင်ရာ policy တွေကိုအဓိကထားဆွေးနွေးကြတဲ့အပြင်ကမ္ဘာကြီးမှာအရေးပေါ်ဖြစ်ပေါ်လာတဲ့ကျန်းမာရေးကမ္ဘာပတ်ဝန်းကျင်ထိခိုက်မှုနဲ့ထိန်းသိမ်းမှုဆိုင်ရာအရေးကိစ္စတွေကိုလည်းအလေးထားဆွေးနွေးဆောင်ရွက်ကြပါမယ်။ HIV AIDS, TB ယောဂါနဲ့ငှက်ဖျားယောဂါတိုက်ဖျက်ရေးအတွက် Global Fund မှာ G7 ကရန်မုံငွေလှူဒါန်းမှုတွေကြောင့်2000ခုနှစ်ကစပြီးကမ္ဘာပေါ်ကလူပေါင်းသန်း20ကျော်ရဲ့အသက်တွေကိုကယ်ဆယ်နိုင်ခဲ့တယ်လို့လည်းဆိုပါတယ်ရှင်။
မညညိုလေးပုံမှန်တင်ဆက်ပေးနေတဲ့သတင်းတွေကတူတာအစီအစဉ်ဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့ကမ္ဘာတဝမ်းကထူးခြားဆန့်ပြတဲ့သတင်းတွေကိုလည်းစူးစီးတင်ဆက်ပေးပါအောင်မယ်။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းတောင်ဘက်ကရွာလေးတွေမှာမိချောင်းကြီးတစ်ကောင်ကိုစားဖားနှစ်ယောက်ကြိုးခွင်းဆုပ်ပြီးတော့ဖမ်းလိုက်ကြပါရယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာတော့ပြီးခဲ့တဲ့သတင်းဘက်ကကျင်းပခဲ့တဲ့ကမ္ဘာရုပ်အဆိုးဆုံးခွေးပြိုင်ပွဲမှာ Mr. Happy Face ဆိုတဲ့ခွေးကလေးအနိုင်ရသွားပါရယ်။ဒီလိုကမ္ဘာတလောကထူးခြားတဲ့သတင်းတွေကိုတော့ကိုငင်းချမ်းနဲ့အတူချမခင်ပြထွေးကတင်ပြပေးပါပါမယ်။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းတောင်ဘက်ကရွာလေးတွေမှာမိချောင်းကြီးတစ်ကောင်ကိုရွာကန်သားဖားနှစ်ယောက်ကျိုးခွေးဆုပ်ပြီးထားလိုက်ကြပါတယ်။လူတွေအတွက်လည်းအန္တရာယ်ရှိနေ့စဉ်လူနေမှုလုပ်ငန်းတွေလည်းအနှောက်အယှက်ဖြစ်လာနိုင်တဲ့အတွက်အခုလိုဖမ်းဖို့အရေးစွန်ဆုံးဖြတ်လိုက်ရတာလို့ဖားခင်ဖြစ်သူဥစမန်ကပြောပါတယ်။အသက်53နှစ်အရွယ်ဥစမန်နဲ့တားဖြစ်သူ14ရက်ကျော်တဲ့မိချောင်းကြီးကိုကျိုးအလုံးခတ်သေးသေးလေးနဲ့ဖမ်းတဲ့ဗီဒီယိုကဆိုရှယ်မီဒီယာမှာလူကြီးများသွားတာပါ။မိချောင်းကြီးကသူတို့ရွာမှာရှောက်သွားနေတာနှစ်ရက်လောက်အကြာမှာဖမ်းဖို့ဆုံးဖြတ်လိုက်တာလို့လည်းပြောပါရယ်။ဒီတိုင်းထားလိုက်လို့ကုန်းမော်တက်နေရင်လေကွင်းတွေစီလဲသွားလို့မရ။အရန်လဲအနေများမယ်။နောက်ပြီးကျွန်တော်တို့ဖမ်းလို့ရှိတဲ့မြောင်းဝေစီကိုရောက်သွားရင်လူတွေဒုက္ခရောက်မှာမို့ဖမ်းလိုက်ရတာပါလို့ပြောပါရယ်။မိချောင်းက14ပြည်ကျော်အရှိရှိတယ်လို့ဒေသခံတဘာဝရင်းမြစ်ထိန်းသိမ်းရေးဌာနကပြောပါရယ်။အဲ့ဒီမိချောင်းကိုသူတို့ထရက်ကားနဲ့တဲပြီးကျောထဲကိုပြန်လွတ်ပေးလိုက်ပါရယ်ရှင်။
အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့အပတ်ကကျင်းပခဲ့တဲ့ကမ္ဘာရုပ်အဆိုးဆုံးခွေးပြိုင်ပွဲမှာ Mr. Happy Face ဆိုတဲ့ခွေးလေးအနိုင်ရသွားပါတယ်။ကာယောဂါကြောင့်နှစ်နှစ်ကြာရန်နာထားခဲ့ရပြီးအခုမှဒီပွဲကိုပြန်ကျင်းပနိုင်တာပါ။အရီဇိုနာပြည်နယ် Flagstaff မြို့ကအသက်48နှစ်အရွယ်ပိုင်ရှင်ဖြစ်သူဂျနက်တာဘနန်လီက Mr. Happy Face ရဲ့ပိုင်ရှင်ဖြစ်ပါတယ်။ကမ္ဘာရုပ်အဆိုးဆုံးခွေးလေး Mr. Happy Face ကိုတလေးဆိုင်စောင့်ရှောက်ရေးဂေဟာကကယ်တင်ထားတာဖြစ်ပြီးတော့သူ့အတွက်စိတ်ချမ်းသာမှုကိုပေးတဲ့အတွက်ကမ္ဘာချစ်စရာအကောင်းဆုံးခွေးကလေးဖြစ်တယ်လို့ပိုင်ရှင်ဖြစ်သူဘနန်လီကပြောပါရယ်ခွေးကလေးဟာအသက်18နှစ်ရှိနေပြီလို့ခန့်မှန်းရပြီးတော့အမွှေးမရှိတဲ့ခန္ဓာကိုယ်မှာဝက်ချံတွေပေါက်နေတဲ့အပြင်ခေါင်းဖြူဖြူမိုဟော့ပုံစံသဘင်နဲ့ခေါင်းဆောင်ဆောင်ခွေးကလေးဟာရှာလဲတိတ်လိထွက်နေတာပါဒီခွေးကလေးရုပ်ဆိုးတာကိုဒိုင်လူကြီးအကဲဖြတ်တွေရောပရိသတ်ကြီးကပါတညင်တညွတ်ထဲလက်ခံပြီးပထမဆုပေးခဲ့ကြပါတယ်
ဝိုက်တန်ဆိုတဲ့အသက်6နှစ်အရွယ်ပေကနစ်ခွေးကလေးဟာဒုတိယဆုရသွားပြီးတော့ပထမရသွားတဲ့ခွေးကလေးနဲ့ပုံစံတူသလိုခေါင်းကအမွှေးတွေဟာခန္ဓာကိုယ်ထက်များနေပြီးသွားလည်းမရှိပါဘူးတတိယနေရာကိုတော့အသက်7နှစ်အရွယ်မန်ကီဆိုတဲ့ခွေးကလေးကရသွားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုနယူးယောက်မြို့က Riverside ဖန်ဦးရင်ထဲမှာပေါင်းမြက်ကျွေနဲ့အတင်းတွေကိုရှင်းဖို့စိတ်တွေကိုအသုံးပြုနေပါတယ်ဓာတ်ရုပ်စီးရီတွေမတုံးပဲတောထနေတဲ့အပင်တွေနဲ့မြက်တွေကိုသဘာဝနီးအတိုင်းစိတ်တွေသုံးပြီးရှင်းတာပါ။နယူးယောက်ပြည်နယ် Ryback စိတ်ချံကစိတ်တွေဖြစ်ပြီးတော့စုစုပေါင်းအကောင့်20လောက်ကိုခေါ်လာတာပါ။ပေါင်းမြက်တွေနဲ့အပင်တွေကိုရှင်းပြရင်တော့ဒေသခံအပင်တွေနဲ့မြက်တွေကိုပြန်ဆိုင်ဖို့လည်းစီစဉ်ထားပါတယ်။ဒေသခံမျိုးရင်းအပင်တွေကမြေကြီးကိုပိုကောင်းကောင်းထိန်းထားနိုင်ပြီးတောရဲတိရစ္ဆာန်တွေအတွက်လည်းနေထိုင်စရာနေရာကောင်းကိုဖန်တီးပေးနိုင်ပါတယ်လို့Riverside ပန်းဦးရင်ထိမ့်ပေးရေးအဖွဲ့ယာယီဥက္ကဋ္ဌဂျွန်ဟာရူကပြောပါတယ်လူတွေအတွက်အန္တရာယ်ဖြစ်စေနိုင်တဲ့ poison ivy လိုအပင်တွေတခြားမလိုလားတဲ့အပင်တွေကိုစိတ်ကသိကြိုက်တယ်လို့လည်းပြောပါတယ်အဲ့ဒီစိတ်အကောင20ထဲမှာ4កောင်ဟာလူရည်ဒီ4လလုံးဒီပန်းကျန်ထဲမှာနေထိုင်မှာဖြစ်ပြီးတော့တဲ့ဤကကျဲတဲ့ပန်းကျန်ကိုရှင်းလင်းပေးပါပါရှင
်အမေရိကန်နိုင်ငံမန်ဆာချူးဆက်ပြည်နယ်ကဂလော့စတာမြို့မှာပြီးခဲ့တဲ့အပတ်ကနှစ်စဉ်ကျင်းပမြန်ဖြစ်တဲ့ချောရိုင်းလျှောက်ပွဲကိုကျင်းပခဲ့ပါတယ်။ကဲယောဂါကြောင့်နှစ်နှစ်ကြာရန်နာထားခဲ့ရပြီးမှအခုမှဒီပွဲကိုပြန်ကျင်းပနိုင်တာပါ။မြန်မာပြည်ကကျင်းပတဲ့ချောရိုင်းတပ်ပွဲတွေနဲ့မတူတာကတော့ချောရိုင်းကိုလေထဲမှာတဲတဲထောင်ထားတာမဟုတ်ပဲပင်လယ်ဘက်ကိုမျက်နှာမှုပြီးတော့အလျားလိုက်ချထားတာပါ။အဲ့ဒီတိုင်ပေါ်မှာချောစီတွေတုံလင်းထားပြီးတိုင်ထိပ်မှာတော့အလံဆိုင်ထားပါတယ်။အမေရိကန်ချောရိုင်းလျှောက်ပွဲမှာတော့အဖွဲလိုက်အလံကိုရယူဖို့ကြိုးစားရတာမဟုတ်ပဲလူတယောက်ချင်းစီကချောတိုင်းကိုဖျက်ပြီးအလံကိုရအောင်ကြိုးစားရတာပါအခုလိုချောတိုင်းလျှောက်ပွဲဟာအီတလီနိုင်ငံကရွှေပြောင်းလာသူတွေရဲ့ဒလေထုံးစံဖြစ်နိုင်တယ်လို့ပါဝင်ရွှေပြိုင်သူတဦးကပြောပါတယ်ဒီနှစ်မှာတော့အန်တိုနီနိုဗယ်လိုဆိုသူကအလံကိုရအောင်ယူနိုင်ခဲ့ပါတယ်အနိုင်ရသူအနေနဲ့ခြေထောက်နဲ့မြေကြီးထိစရာမလိုတဲ့အတွက်တခြားသူတွေကသူ့ကိုထမ်းပြီးမြို့ပတ်အောင်ပွဲခံခဲ့ပါတယ်ခင်ဗျာ
ကမ္ဘာတစ်ဝကထူးခြားစံပြသတင်းတွေကိုကိုငင်းချက်နဲ့အတူတင်ဆက်ပေးကြရပါရှင်။ဒီစီစဉ်တဲ့အတူ VOE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOE website စာမျက်နှာ bamis.voanews.com နဲ့ VOE ရဲ့ Facebook စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်လို့ရပါရဲ့ရှင်။အခုကတော့ဒီတင်းငွေတွေနေညာချက်အတွက်သတင်းချင်းချုပ်ကိုဦးတမောင်တန်းကပြောပြပေးပါမယ်ရှင်။
ယူကရိန်းနဲ့ဆက်ကရုရှားမျိုးတပြုတ်မှာပေါက်ကွဲခဲ့တဲ့အတွက်လူအနည်းဆုံး3ယောက်သေဆုံးသွားခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကပြောပါတယ်။စစ်ရေးအရတုံ့ပြန်မှုဘယ်လိုကိုရော့မျိုးမှာအရက်သားတွေသေဆုံးရက်ဘက်အခြေခံအဆောက်အုံတွေပျက်စီးရတာဟာယူကရိန်းဘက်ကကြံ့ရံတာဖြစ်ပြီးစစ်ရေးပါဝင်အပြင်းထန်ဆုံးပုံစံနဲ့တုံ့ပြန်မှုလိုတယ်လို့ရုရှားလွှတ်တော်အမတ်အန်ဒရီကစ်ဆာဆာက Instagram လူမှုစာမျက်နှာမှာတောင်းဆိုလိုက်ပါတယ်။ယူကရိန်းတာဝန်ရှိသူတွေဘက်ကတော့အစင်လာတိုင်းဘာမှပြောဆိုတာမရှိပါဘူး။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲနဲ့ဆိုင်တဲ့သတင်းချက်လက်တွေကိုရုရှားစစ်အကနိုင်ငံအတွင်းကန့်သတ်ဖိနှိပ်နေတာကိုကြော်လာနိုင်တဲ့ software ကိုအမေရိကန်ကကြောထောက်နောက်ခံပေးထားတဲ့အဖွဲ့အစည်းတစ်ခုကရုရှားပြည်သူတွေကိုထောက်ပံ့ပေးနေတယ်လို့အဲ့ဒီအဖွဲ့ရဲ့ပြောကြားချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြလိုက်ပါတယ်။စစ်စုနှစ်စုအတွင်းဝေဖန်မှုတွေနဲ့ညှဉ်းပွားမှုတွေကြုံရပြီးတဲ့နောက်ယူကရိန်းစစ်ပွဲရဲ့တိုးအားနဲ့အတူပြည်ပဆိုင်ရာရာဇဝတ်မှုခုံရုံး ICC ဟာအနည်း20ကြောင်းနေ့ကိုတောက်ချန်နေကဆင်နွှဲလိုက်ပါလေရောမဗရိုင်ဂျင်လို့သိကြတဲ့စစ်ရာဇဝတ်မှုဆိုင်ရာသဘောတူညီချက်ကို1998မှာလက်မှတ်ရေးထိုးခဲ့ပြီး2002ခုနှစ်ဇွန်လတရနေ့မှာအကောင့်ထဲပို့ခဲ့တာပ
ါ။သတင်းချင်းချုပ်ကိုဥတမောင်တန်းပြောပြပေးသွားပါရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညပိုင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမုံဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia နဲ့ TN1 တို့ဖြစ်ပါတယ်။ View American တန်ရဲ့တင်းငွေနေ့ညစီစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ကျွန်တော်တို့ရဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်။ကမ္ဘာနဲ့မြန်မာတဝန်းကပြည်သူပြည်သားတွေအားလုံးကျန်းမာပေးခြင်းကြပါစေ။ကျွန်မခင်ဗျူထွေးပါရှင်။
This program has come to